Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ပြည်နှစ်ဖေဖော်ဝါရီလ15ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ1925/32နဲ့ဒိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဘက်သတင်းတွေကိုတော့ကိုရနိုင်နဲ့ကျမအနင်္ဂလာရောပြောပြမှာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်ကမ္ဘာလက်ခီးသွားသူပြည်သစ်နိုင်ငံပါရီညိုမှာသေဆုံးသွားပါတယ်။ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတီးခြားခွဲပြီးဆက်ကပ်ထားတဲ့ Diamond Princess စင်ကန်သင်္ဘောပေါ်ကအမေရိကန်နိုင်ငံသားခီးတွေကိုလေရင်လွှတ်ပြီးတော့ပြန်ခွန်မယ်လို့အမေရိကန်အစိုးရကကြေညာလိုက်ပါတယ်။အမေရိကန်တရားရုံးမှာကြားနာနေတဲ့ရာဇဝမှုတွေမှာသူ့အနေနဲ့တရားဝင်ဝင်ရောက်ပြောဆိုပိုင်ခွင့်ရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုမော။
ဟုတ်ကဲ့ပါနန်းလောင်ရေစနေညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်သတင်းလွှာတွေမှာတော့စီးရီးပရိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာမင်းပြမြို့နယ်ရာမောင်းတရာနီမှာတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့မြန်မာစစ်တပ်တို့ကြားမနေ့တုန်းကတနေကုန်တိုက်ပွဲဖြစ်ပွားပါတယ
်။တော်တော်ဒီမင်းရတနေကုန်တိုက်ပွဲအပြင်မှာတော့ရန်သူကကနေပြီးတော့ချင်းသာဦးထဲမှာနေကြဆုံးပြီးတယ်
အေးပြောခွေရခိုင်ဒုက္ခပြောသားတာပါရှင်ဒီသတင်းပေးပို့ချက်နဲ့အတူထိုင်းအာဏာပိုင်တွေကပြည်နှင်နံပေးလိုက်တို့ထိုင်းမြန်မာနယ်စပ်ရနောင်းကော်တောင်းခိတ်ကနေပြန်လာတဲ့မြန်မာနိုင်ငံသား60နီးပါးကိုတော့ကိုရိုနာဗိုင်းရပ်စ်မပြန့်ပွားရအောင်ကာကွယ်ရေးကျန်းမာရေးစစ်ဆေးနေတဲ့အကြောင်းသတင်းပေးပို့ချက်နဲ့အတူစနေကြတိုင်းပတ်စင်ထုတ်လွှင့်ပေးနေကြတို့တဲ့အစီအစဉ်နဲ့ဒုတိယပိုင်းနိုင်ဝက်စနေညထဲလေးလိုက်မှာတော့စီးရီးပရိပခါတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်တွေကစီးရီးအခြေအနေတွေကိုအမြင်သုံးသပ်ချက်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြပေးကြပါလိမ့်မယ်ရှင
်ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်ကမ္ဘာလက်ခီးသွားသူပြည်နှင်နိုင်ငံပါရီမြို့မှာသေဆုံးသွားပါတယ်အသက်80အရွယ်အဲ့ဒီတရုတ်အမျိုးသားဟာကိုရိုနာဗိုင်းရပ်စ်ကြောင့်ဥရောပမှာသေဆုံးခဲ့တဲ့ပထမဆုံးလူနာလည်းဖြစ်ပါတယ်။အာဖရိကတိုက်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့ပထမဆုံးလူနာကိုအီဂျစ်နိုင်ငံမှာတွေ့ရှိထားပါပြီ။ဒီတော့တွင်းမှာပဲတရုတ်နိုင်ငံကလည်းနှစ်သစ်ကူအပြီးအနေနဲ့အရက်ကနေတရုတ်နိုင်ငံပီကျင်းမြို့ကိုရောက်လာကြတဲ့သူဘသူမဆိုကုဘာသာ14ရက်ကြာတီးခြားခွဲပြီးနေကြရမယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့အစိုးရကထုတ်ပြန်လိုက်တဲ့ဒီအမိန့်ကိုမဖြစ်မနေလိုက်နာရမှာဖြစ်ပြီးတော့မလိုက်နာတဲ့သူတွေကိုတရားဥပဒေအရရယူမယ်လို့လည်းနိုင်ငံပိုင်ပီကျင်းဒေးလီသတင်းဌာနကကြေညာသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ143ဦးထိုးလာတယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကဒီကနေ့ကြေညာခဲ့တာကြောင့်အခုဆိုရင်ဒီယောဂါတဲ့သေဆုံးသူ1500ထက်မနည်းရှိသွားပါပြီ။မနေ့တောက်ကြာနေမှာတော့ယောဂါရှင်အသစ်9090ရှိခဲ့ပြီးဒီကနေ့စနေနေ့မှာတော့ထပ်ပြီးကူးစက်ခံထားသူ2642ဦးတွေ့ရှိခဲ့တဲ့အတွက်ခုရက်ပိုင်းအတွင်းကူးစက်သူအရေအတွက်ကျဆင်းသွားတာလည်းဖြစ်ပါတယ်။ယောဂါဆစ်ဆဲတဲ့နီလန်းနဲ့ထပ်ပြီးတော့ကူးစက်ခံရတဲ့သူတွေကိုဆစ်ဆဲတဲ့နီလန်းတွေကိုတရုတ်အစိုးရကလက်သလောပြောင်းလိုက်တဲ့အတွက်ကူးစက်မှုတစ်ချိန်ထိုးတက်သွားခဲ့တာပါ။နီလန်းတစ်ထဲမှာတော့ယောဂါဆစ်ဆဲတဲ့နေရာမှာတခွဲခန်းကိုပေးပို့ဆစ်ဆဲရတဲ့အဆုတ်ဓာတ်မှန်နဲ့အခြားနီလန်းတွေတုံးပြီးတော့ခွဲခြားစိတ်ဖြာတုံ့တက်ကြတာပါ။ယောဂါကြောင့်သေဆုံးသူအများစုကယောဂါစတင်ပြန်နိုင်ရာဟူပေပြည်နယ်မြို့တော်ဝူဟန်ကဖြစ်တယ်လို့တရုတ်ကျန်းမာရေးဌာနကပြောဆိုထားပါတယ်။
ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးပြန်ကောင်းလာတဲ့သူတွေအနေနဲ့တခြားယောဂါကူးစက်ခံရတဲ့သူတွေကိုယောဂါပြအောင်ကူးစက်တဲ့နေရာမှာအထောက်အကူဖြစ်စေဖို့သွေးလူကြဖို့ကိုတိုက်တွန်းလိုက်ပါတယ်။နေပြန်ကောင်းလာတဲ့သူတွေအနေနဲ့သူတို့ရဲ့အဖိုးတန်လာတဲ့သွေးတွေကိုလှူပြီးတော့လူတွေတည်တည်တဲ့အထိဖြစ်စေခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားတဲ့တခြားသူတွေကိုကယ်တင်ကြပါလို့ဝူဟန်မြို့ရဲ့ဂျီရင်တန်ဆေးရုံအုပ်ရဲ့ပြောကြားချက်ကိုကိုးကားပြီးတော့တရုတ်စိုးရပိုင်ရှင်ဝါသတင်းအေဂျင်စီကကြာတာပြည်မှာဖော်ပြလိုက်ပါတယ်။ယောဂါပျောက်ကင်းသက်သာလာတဲ့သူတွေရဲ့ခန္ဓာကိုယ်ထဲမှာကိုရိုနာဗိုင်းရပ်စ်ပိုးတစ်ကိုတိုက်နိုင်တဲ့ပဋိဇီဝဓာတ်တွေအတော်များများရှိတယ်လို့ဆေးရုံအုပ်ကြီးဂျန်ဒင်ယူကပြောပါတယ်။ပဋိဇီဝဓာတ်ဆိုတာကတော့ယောဂါကုသခံရတဲ့ချိန်မှာခန္ဓာကိုယ်တွင်းကတုံ့ပြန်မှုစိတ်ပိုင်းဖြစ်ပြီးတော့ပြင်ပကနေဗိုင်းရပ်စ်ဒါမှမဟုတ်ခန္ဓာအကာအကွယ်ဆေးတွေခန္ဓာကိုယ်ထဲရောက်လာချိန်မှာဖြစ်ပေါ်လေ့ရှိတာပါ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကုသခံရသူအရေအတွက်ဟာ6,800ကျော်သွားပြီဖြစ်ပြီးတော့သူတို့နဲ့အနီးကပ်နေတဲ့သူဟာ9,000ကျော်ရှိတာဖြစ်ပါတယ်
ခင်ဗျာဂျပန်နိုင်ငံယိုကိုဟာမာစိတ်ကမှာတီချာခွဲပြီးတော့ဆက်ကပ်ထားတဲ့ Diamond Princess တင်စိန်ခံတင်မောဘကအမေရိကန်နိုင်ငံသားခီးတယ်ရီကိုလျှင်လွှတ်ပြီးတော့ပြန်ခေါ်မယ်လို့အမေရိကန်အစိုးရကပြောပါတယ်ဒီတင်မောဟာတရုတ်နိုင်ငံပြည်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများဆုံးရှိတဲ့နေရာပါဖေဖော်ဝါရီလ16ရက်နေ့ညနေခင်းမှာလျှင်ရောက်လာမယ်လို့ဂျပန်နိုင်ငံတူချိုမျိုးကအမေရိကန်တပ်ရုံးကတင်မောခီးတယ်ရီကိုပေးပို့တဲ့စာထဲမှာရေးသားထားပါတယ်အဲ့ဒီခီးတယ်ရီအနေနဲ့လဲအမေရိကန်နိုင်ငံပြန်ရောက်တဲ့အခါယောဂါကူးစက်ခံရတာမျိုးရှိမရှိထပ်ပြီးတော့စောင့်ကြည့်စစ်ဆေးခံသွားဖို့လဲအကြံပြုထားပါတယ်အမေရိကန်ပြောင်းတဲ့အခါမှာတော့ခီးတဲ့အားလုံး14ရက်ကြာတိကျခွဲပြီးတော့နေကြမှာပါဒီလိုအခြေအနေအရဟာစိတ်နှောင့်ယှက်ဖြစ်စရာကောင်းမှနားလည်ပေမယ့်လို့ယောဂါပြန်ပွားနိုင်မယ့်အနေအထားတွေကိုကန့်သတ်ဖို့စနစ်တကျချမှတ်ထားတဲ့နီလန်းတွေအရလောက်ကန်ရတာပါလို့လဲတန်ယုံရဲ့စာထဲမှာရှင်းပြထားပါတယ် အခုလွတ်လိုက်တဲ့လေယာဉ်နဲ့ပြန်မလာရင်တော့အမေရိကန်ကိုပြန်ဖို့တတ်မှတ်တဲ့အချိန်ထိဆောင်းရမှာဖြစ်ပြီးဘယ်အချိန်ပြန်ခွင့်ရမယ်ဆိုတာကိုတော့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကနောက်ဆုံးဆုံးဖြတ်လိုက်မယ်လို့လည်းစာထဲမှာဖော်ပြထားပါတယ်။ဟောင်ကောင်ကနေတက်ပြီးတော့လိုက်လာတဲ့တီအိုမျိုးသားကြီးတဲ့သူဦးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာကိုတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ဂျပန်စစ်ကမ်းကိုတင်မောဆက်ကခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကလေးကအဝင်အထွက်ပေးမလို့ပဲစောင့်ကြည့်နေတာဖြစ်ပါတယ်။တင်မောပေါ်မှာလိုက်ပါလာတဲ့ခီးတဲ့နဲ့အမူတမ်း3500ထဲမှာရောဂါကူးစက်ခံရသူ218ဦးရှိနေပြီးတော့ဂျပန်စီးရုံတွေမှာကုသပေးနေတာလည်းဖြစ်ပါတယ်
။ကိုရိုနာဗိုင်းရပ်စ်ရောဂါဖိုးနှံပတ်သက်ပြီးတော့စိုးရိမ်မှုတွေထိုးလာနေချိန်မှာပဲအမေရိကန်ပြည်ထောင်စုမှာလည်းသောင်းအာသီတုတ်ခွေးဒုတိယအကြော့အတွက်ကိုချက်မှတ်ရေးတာဝန်ရှိသူတွေပြင်ဆင်နေကြပါတယ်။အခုနေ့တုတ်ခွေးအဖျားရောဂါလက္ခဏာနဲ့ကိုရိုနာဗိုင်းရပ်စ်တို့ရဲ့ဒီရောဂါလက္ခဏာတွေချက်မှတ်တူတာတွေရှိနေတာကြောင့်အခြေအနေတွေကပိုပြီးတော့ရှုပ်ထွေးနေတာပါ။ပထမအကြော့ရာသီတုတ်ခွေးကတော့တုတ်ခွေးဗီမျိုးစားဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့ဒီဇင်ဘာလကုန်ပိုင်းကအတော်များများဖြစ်ခဲ့ပြီးတော့နောက်ပိုင်းမှာပြန်ကျသွားတယ်လို့အမေရိကန်ပြည်ထောင်စုယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်။ဒါပေမဲ့လည်းဆောင်းရာသီတုတ်ကွေးဒုတိယအကြော်ဟာ January လကုန်ပိုင်းမှာစတင်ပြီးတော့ဒီတုတ်ကွေးကတော့တုတ်ကွေးမျိုးစားဖြစ်ပြီးဆက်ပြီးတော့လည်းတိုးလာနေတယ်လို့ CDC ကပြောပါတယ်။ကိုရိုနာကူးစက်ယောဂါကြောင့်တရုတ်နိုင်ငံနဲ့ကမ္ဘာတစ်ဝှမ်းမှာသေဆုံးသူအတွက်ဟာအခုဆိုရင် 1,500 ကျော်ရှိသွားခဲ့ပါပြီ။အမေရိကန်ပြည်ထောင်စုမှာတော့မနေ့တောက်ကြာနေ့ကဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ15ယောက်ရှိပြီးတော့တကယ်လို့ဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့ခဲ့မယ်ဆိုရင်တော့ရာသီပေါ်တုတ်ကွေးကူးစက်တာနဲ့တူနေနိုင်တယ်ဆိုပြီးတော့ပြောပါရခင်ဗျာ
ဗီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့စနေနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။အမေရိကန်တရားရုံးတွေမှာကြားနာနေတဲ့ရာဇဝမှုတွေမှာသူ့အနေနဲ့တရားဝင်ဝင်ရောက်ပြောဆိုပိုင်ခွင့်ရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။အမေရိကန်တရားရေးဌာနရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကတွစ်တာဆက်မျက်နှာကနေရေးသားနေတဲ့အပေါ်အမေရိကန်အစိုးရရှင်းနေချုပ်ကဝေဖန်ချက်ထွက်ပေါ်လာပြီးတဲ့နောက်သမ္မတကအဲ့ဒီလိုပြောဆိုလိုက်တာပါ။ရှင်းနေချုပ်ဝီလျံဘာက ABC ရုပ်သံမင်းမြန်ခါမှာဝေဖန်ပြောဆိုလိုက်ပြီးတဲ့နောက်သမ္မတထရမ့်ကတောက်ကြနေမှာလူမှုတွေရဲ့ကွန်ရက်ပေါ်မှာရေးသားခဲ့တာဖြစ်ပါတယ်။
To have public statements and tweets made about the department, about.
တရားရေးဌာနရဲ့လုပ်ငန်းတွေတရားရေးဝန်ထမ်းတွေနဲ့အမှုတွေကိုကြားနာစစ်ဆေးနေတဲ့တရားသူကြီးတွေနဲ့ပတ်သက်ပြီးတော့သမ္မတကအခုလို Twitter မှာရေးသားနေတာကြောင့်ကျွန်တော်လုပ်ရမယ့်အလုပ်ကိုတရားလုပ်လို့မရအောင်ဖြစ်နေရပါတယ်ဆိုပြီးတော့ရှင်းနေချုပ် William Barr ကပြောဆိုသွားတာပါရှင်းနေချုပ်ရဲ့ပြောဆိုချက်ကိုတုံ့ပြန်တဲ့အနေနဲ့သမ္မတ Trump ကလည်းသမ္မတဦးအနေနဲ့တရားရေးလုပ်ငန်းနဲ့ပတ်သက်လို့ဝင်ရောက်ပြောဆိုခွင့်ရှိတယ်ဆိုပေမဲ့အခုထိတော့အဲ့ဒီလိုမလုပ်သေးပါဘူးဆိုပြီးတော့တုံ့ပြန်ရေးသားခဲ့ပါတယ်အမေရိကန်တရားရေးစနစ်မှာသမ္မတရဲ့အခန့်ကဏ္ဍဘယ်လောက်ရှိတယ်လဲဆိုတဲ့မေးခွန်းတွေထွက်ပေါ်လာတဲ့တောက်ကြားနေညနေခင်းမှာပဲသမ္မတနဲ့ရှင်းနေချုပ်ကြားလွေ Twitter လူမှုကွန်ရက်ဆာမျက်နှာကနေအပြန်အလှန်ရေးသားချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုဟာကမ္ဘာ့ဇက်ခုံပေါ်ကနေနောက်ဆုတ်သွားတယ်လို့ဥရောပဘက်ကရှုမြင်နေတဲ့အပေါ်မှာအမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကလက်မခံပဲပယ်ချလိုက်ပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတွေကြားကဆက်ဆံရေးကျဆင်းလာနေတာနဲ့ပတ်သက်ပြီးတော့အလွန်ကြုံချက်ကပြောဆိုနေတာသာဖြစ်တယ်လို့ဝန်ကြီး Pompeo ကဒီနေ့ပြောလိုက်ပါတယ်။နောက်နိုင်ငံတွေဟာအောင်မြင်မှုတွေရရှိနေပြီးတော့ဒီအောင်မြင်မှုတွေကိုအတူတကွရရှိခဲ့တာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးပေါင်ပီယိုကဂျာမနီနိုင်ငံမြူနိခ်မြို့မှာပြုလုပ်တဲ့လုံခြုံရေးဆိုင်ရာညီလာခံမှာပြောပါတယ်။ဒါပေမဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ပြောကြားချက်ပေါ်မှာချက်ချင်းတုံ့ပြန်ခဲ့ပြီးတော့အနောက်နိုင်ငံတွေဟာအင်အားလျော့ချလာနေတယ်ဆိုပြီးတော့သတိပေးလိုက်ပါတယ်။နေ့စဉ်ကျင်းပတဲ့ဒီလုံခြုံရေးဆိုင်ရာညီလာခံကိုကမ္ဘာနိုင်ငံခေါင်းဆောင်တွေစစ်ဘုတ်ချုပ်တွေနဲ့တန်တမန်ဒီတက်ရောက်ပြီးတော့လုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့စိန်ခေါ်မှုတွေကိုဆွေးနွေးကြတာဖြစ်ပါတယ်။အခုနဲ့ညီလာခံမှာတော့တရုတ်နဲ့ရုရှားတို့ဘက်ကပို့ပြီးတော့သူတို့ဘာသာသူတို့ယုံကြည်မှုတွန်းမြင့်လာတာတွေကြောင့်အနောက်နိုင်ငံတွေရဲ့ဩဇာလွှမ်းမိုးမှုကြားဆင်းလာမှာကိုဆိုးရိမ်မှုတွေကိုအဓိကထားဆွေးနွေးကြတာဖြစ်ပါတယ်။ဂျာမနီသမ္မတ Frank Walter Steinmeier ကတော့အမေရိကန်ပြည်ထောင်စုဟာနိုင်ငံကအတိုင်းဝိုင်းဆိုတဲ့အယူဆကိုတော့လက်မခံပဲပယ်ချလိုက်ပြီးတော့အင်ဂျင်ချင်းမိတ်ဆွေနိုင်ငံတွေမဟာမိတ်တွေကိုဆုံးရှုံးခံပြီးတော့လုပ်နေတယ်လို့သူရဲ့ညီလာခံအဖွဲ့မိန်ခွန်းမှာပြောပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Pompeo ကတော့ဒီပြောကြားချက်ဟာလက်တွေ့ကိုထင်ဟပ်ဖော်ပြခြင်းမရှိဘူးဆိုပြီးတော့တုံ့ပြန်လိုက်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံမြောက်ပိုင်းတဘုံနွေရဲ့နောက်ဆုံးခြေကုပ်စခန်းဖြစ်တဲ့အီလစ်ဒေသတဝိုက်ကိုဆီးရီးယားအစိုးရကစစ်ဆင်ရေးတွေတိုးမြင့်ဆောင်ရွက်နေတဲ့အတွက်အဲ့ဒီဒေသကိုတူရကီနိုင်ငံကတင်ကားတွေနဲ့စစ်လက်နက်တွေပေးပို့ထားပါတယ်။ဆီးရီးယားကတဘုံနွေကိုအားပေးထောက်ခံတဲ့အနေနဲ့တူရကီအစိုးရကလက်နက်အပြည့်တပ်ဆင်ထားတဲ့စစ်ရင်တွေတင်ကားတွေနဲ့အစစ်မြင့်လေယာဉ်ပစ်လက်နက်တွေတင်ကားပစ်လက်နက်တွေကိုပါထပ်ပြီးတော့ပေးပို့ခဲ့တာပါ။အီလစ်ဒေသကနေဆီးရီးယားအစိုးရတပ်တွေဒီလကောင်မှပြန်မဆုတ်ဘူးဆိုရင်သူတို့ကိုမောင်းထုတ်ပစ်မယ်လို့တူရကီသမ္မတရာစစ်တရိပ်အာရဝန်ကကတိပြုပြောဆိုလိုက်ပြီးနောက်မှာပဲအခုလိုစီအင်အားတွေတိုးမြင့်ပေးပို့လိုက်တာပါ။ဆီးရီးယားတပ်ဖွဲ့ရဲ့လက်ချက်ကြောင့်တူရကီတပ်သား14ဦးသေဆုံးခဲ့ပြီးတဲ့နောက်အခုလိုအခြေအနေတွေတင်မာလာတာပါ။ဆီးရီးယားဖက်ကတော့တပုံတွေကြောင့်နောက်ဆုံးအမှားခံတဲ့မြေတွေကိုတပုံတွေရဲ့နောက်ဆုံးအမှားခံတဲ့မြေကိုပြန်သိမ်းဖို့အခုလိုစစ်စီရေးတွေတိုးမြင့်လိုက်တာလို့ပြောဆိုပါရယ်။ဒီသတင်းပတ်အတွင်းဒုတိယအကြိမ်မြောက်အဖြစ်နဲ့ဆီးရီးယားအစိုးရစစ်ရဟတ်ယာဉ်ကိုပစ်ချခဲ့တယ်လို့လည်းတပုံတို့ကဒီကနေ့ပဲပြောဆိုထားတာဖြစ်ပါရယ်။
Premier League Champion Manchester City တင်းကိုတော့ဥရောပပြိုင်ပွဲတွေကနေနှစ်နှစ်ထုတ်ပယ်လိုက်ပါတယ်ဥရောပဘောလုံးဖွဲ့ချုပ်ကချမှတ်ထားတဲ့ဘဏ္ဍာရေးဆိုင်ရာစီမံစည်းကမ်းတွေကိုလိုက်နာခြင်းမရှိတာကြောင့် Manchester City တင်းကိုဥရောပပြိုင်ပွဲတွေကနေနှစ်နှစ်ထုတ်ပယ်လိုက်တာဖြစ်တယ်လို့ဥရောပဘောလုံးဖွဲ့ချုပ် UEFA ကမနေ့ကထုတ်ပြန်ပါတယ် Man City တင်းဟာသူတို့ရဲ့ဘဏ္ဍာငွေကြေးထောက်ပံ့တွေနဲ့ပတ်သက်ပြီးတော့လည်းပို့ပြီးတော့ပြခဲ့တယ်လို့ဆိုပါတယ်မန်စီးတီးတင်းကတော့အခုလိုသူတို့ကိုဥရောပပြိုင်ပွဲတွေကနေနှစ်နှစ်ထုတ်ပယ်လိုက်တဲ့အပေါ်မှာအယူခံဝင်သွားမယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ပြောပြပေးကြတာဖြစ်ပါတယ်ရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးစနေညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်မင်းပြားမြို့နယ်ရာမောင်းတရာနီမှာတော့မြမစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ကြားမနေ့ကတနေကုန်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲမှာတော့နှစ်ဖက်တပ်ဖွဲ့တွေထိခိုက်ကြဆုံးမှုရှိတယ်လို့အရဲသားတွေလည်းထိခိုက်မှုတွေရှိခဲ့ပါတယ်။ဒီလိုတိုက်ပွဲတွေနဲ့ပစ်ခတ်မှုတွေအတွင်မှာထိခိုက်မှုတွေရှိတာကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်ထိတ်လန့်နေကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မနေ့ကမင်းပြားမြို့နယ်ရံမောင်သရန်းဤတနေကုန်ဖြစ်တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကရောအေအေရခိုင်လက်နက်ကိုင်အဖွဲ့ဘက်ကပါထိခိုက်မှုတွေရှိနေတယ်လို့အေအေပြောခွေရခိုင်တုခကအခုလိုပြောပါတယ
်မနေ့ကမင်းပြားမြို့နယ်ဖားကျော်ရွာအနီးမှာဒီမနေ့9နာရီ20ကစပြီးတော့မှာနာမည်6နာရီလောက်ရှိတယ်လေဒီမြန်မာစစ်တပ်ရဲ့ဟိုတမငါးငါးလောက်ခါဓာတ်ထုခြေစဲခမရ980တက်ရင်းနဲ့ဒီကျွန်တော်တို့တပ်ဖွဲ့တွေအပြင်းထန်တိုက်ပွဲဖြစ်တာရှိတယ်။ဒါတော့ဒီညနေ6နာရီလောက်မှာတော့ဒီမြန်မာစစ်တပ်တွေကဖားကျော်ရအထင်းကိုဆုံးခဲ့တာရှိတယ်။ဒါတော့အဲ့ဒီဖားကျော်ရအထင်းကနေပြီးတော့အဲ့ဒီမှာရှိတဲ့အရာသားတွေအားလုံးကိုသူတို့ဒီလူသားတိုင်းကဖားပြီးတော့လောက်ထားတာပေါ့နော်။ဒါတော့ဒီမနေ့ကတနေကုန်တိုက်ပွဲအပြင်းမှာတော့ရန်သူကားကနေပြီးတော့15ဦးထဲမနေကြဆုံးပြီးတော့ဒါရရတဲ့သူတွေလည်းအများကြီးရှိတယ်။ဒီရန်သူရဲ့လက်နက်ခဲယံစစ်အုံဆောင်ဆိုင်ဆိုင်ရောင်းနေတာလည်းဒီ1000 6000လောက်ကိုကျွန်တော်အင်ဂျီယာမိသားရရှိနောက်ဒီရန်သူအလောင်း၃လောင်းတင်ချရနေတယ်ပြီးတော့ဒီပြင်းထန်ဒဏ်ရာရနေတဲ့၃ပန်းတူလည်းဖမ်းချရနေကြရရှိတယ်ဒီကျွန်တော်တို့ခန်းကတ်တွေကလည်းပဲအားရခဖြစ်တည်တဲ့အကြောင်းကြောင့်ကြတာရှိလေဦးတရားရတ
ာရန်မောင်တရန်းနီးဖြစ်တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့လည်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွေရဘူမှုကြီးဝင်းစော်ဦးကပြောပါတယ
်နေ့ကတိုက်ပွဲဖြစ်တဲ့အဲ့မှာမောင်ကမှုမှာတိုက်ပွဲဖြစ်တယ်တိုက်ပွဲကတော့ပြင်းတယ်ကျွန်တော်ဘက်ကလည်းတန်ရတော့ဒါပဲပြောလို့ရမယ်ကျန်တော့ပါ
မင်းပြမြို့နယ်ရံမောင်သရဏီတိုက်ပွဲဖြစ်စဉ်တွင်လက်နက်ကြီးပစ်ခတ်မှုကြောင့်အရသားတွေထိခိုက်မှုရှိခဲ့တယ်လို့မင်းပြမြို့ခံဦးအောင်ကျော်ကပြောပါတယ
်အာရတားက၄ယောက်ပါခင်ဗျပထမဆုံးတော့တန်ရတဲ့ဘက်ကကတိုင်းချောက်ကသူကမင်းသားနေပြီးကျန်လာကျန်လာတော့တိုက်ပွဲဖြစ်တဲ့အချိန်မှာသူကလုံချုံနေရမှာနေတဲ့အချိန်မှာကြီးဆိုင်ပြီးတော့ကြီးထိလာတယ်တယောက်ကဦးအောင်မော်ထိတယ်ပေါင်ကိုထိတဲ့ကိုကြီးကြတော့သူကလက်ဖက်ဆိုင်မှာနေပြီးတော့လက်ဖက်တောက်နေအဲ့ဒါမင်းပြကပ်ဖို့ဇက်ဆိုင်မှာတယောက်ထိရနောက်ပြီးတော့ကျော်စီဆိုင်စာရှိရဲ့နော်ရေမောင်ကတားနဲ့ဆိုရင်တမိုင်နောက်ပဲကွာတယ်အဲ့မှာတရားဘိုက်ကိုထိရလေရောက်ကြရတယ
်တန်ရရတဲ့သူတွေထဲကဝက်ကောင်းချောင်းကြေးဝါသာဥကြဆုံးအောင်ဟာတန်ရပြင်းထန်လွန်းတာကြောင့်စစ်တွေစေယုံကိုပို့ဆောင်ထားရပြီးဂျန်တဲ့သူတွေကတော့မင်းပြစေယုံမှာစေကုသခံယူနေရပါတယ်ရေမောင်သရန်းဒီဖားပြော်ကြေးဝါဘက်မှာလဲလက်နဲ့ကြီးကြီးကြားရောက်လို့ရွာသားနှူးတန်ရရရှိခဲ့တယ်လို့တိုက်ပွဲဖြစ်ပွားပြီးမြန်မာစစ်တပ်ကနေရွာကိုပိတ်ဆို့ထားတယ်လို့ဖားပြော်ရွာသားတူကပြောပါတယ်
ဒီလာတော့တန်ရရတာတော့အယောက်များကတော့ရတယ်သူကမျက်နာပေါ်မှာကြေရှော်တော့လေ
ဝက်တင်တော့တယ်ကတော့သင်ကုန်ကြရဲ့ဘာလို့ရတရားလုံးကဘိုးဖိမိခံရရရွာထဲမှာလေအကုန်လုံးဝိုင်းဖိမိဆိုတော့လေသူကအဲ့လိုဖိဘူ
းမင်းပြရံမောင်တရားဘက်မှာမြန်မာစစ်တပ်နဲ့အီအီတို့အကြားပြစ်ခတ်တိုက်ခတ်မှုတွေမကြာခဏဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်စဉ်တွင်လက်နက်ကြီးငယ်တွေနဲ့ပြစ်ခတ်မှုမှာအရတားတွေထိခိုက်မှုတွေရှိနေတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်မှုတွေလည်းမြင့်တက်လာနေပါတယ်။တိုက်ပွဲဖြစ်ပွားနေမှုကြောင့်မင်းပြစစ်တွေရန်ကုန်ကားလမ်းလဲမနေ့ကတနေ့ကိုပိတ်နေပြီးဒီနေ့နေ့လယ်ပိုင်းထိတော့ကားသွားလာတာမတွေ့ရသေးဘူးလို့မင်းပြဒေသခံတွေကပြောပါတယ်။မနေ့ကလည်းကြောက်တော်မြို့နယ်ကန်ဆောက်ရွာဘက်မှာနှစ်ပတ်တိုက်ပွဲဖြစ်ပွားခဲ့ကြောင်းခိုင်တုခကဆက်ပြောပါတယ
်။ဒေသိုင်းမှာချင်းလေးရဲ့မြို့မှာဒီကောက်တော်မြို့မှာတန်ကြောင်ရရဲ့အချင်းများဖွဲ့ဒီမီတာ6လောက်အဟွာမှာဒီကြီးတန်းတောင်အနီးမှာရက်နေ9နာရီ15မိနစ်မှာဒီဒီတိုက်ပွဲဖြစ်တာရှိတယ်။လန်ဒုကက5ဦးကြာဆုံးခဲ့တာရှိတယ
်။မင်းပြနဲ့ကြောက်တော်တိုက်ပွဲတွင်မြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုများတယ်လို့အေအေဘက်ကပြောဆိုနေတယ်လို့တပ်မတော်ဘက်ကတော့အတိအပြုပြောဆိုတာမရှိပါဘူး။လက်ရှိကြောက်တော်မြို့နယ်တင်းမရွာဘက်နဲ့ပလဲဝါမြို့နယ်မိချောင်းဘက်မှာလည်းပြစ်ခတ်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေဆဲလို့လည်းအေအေပြောခွေရခိုင်တုခကဆိုပါတယ်။ဒီဖေဖော်ဝါရီလအတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေရက်စက်ဖြစ်ပွားနေတယ်လို့ဖေဖော်ဝါရီလ10ရက်နေ့ကနေဒီကနေ့ထိတိုက်ပွဲဖြစ်စဉ်တွင်အရသာចောင်းသားငယ်တွေပါဝင်သေဆုံးသူ6ဦးရှိပြီး45ဦးခန့်တန်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်တိုက်ပွဲတွေမှာလက်နက်ကြီးကြီးထိမှန်မှုမိုင်းပွားကွဲမှုပြစ်ခတ်ခံရမှုတို့ကြောင့်သေဆုံးသူ130ကျော်နဲ့တန်ရာရရှိသူ360ကျော်ရှိတယ်လို့ရခိုင်ចောင်းသားများသမ္မတတက္ကသိုလ်များရန်ကုန်ရဲ့ပြီးခဲ့တဲ့လထုတ်ပြန်တဲ့စာရင်းမှာဖော်ပြထားပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုနိုင်ကွင်အိမ်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံဘက်ကပြန်ပြီးတော့အပုတ်ခံရတဲ့မြန်မာတွေသူတို့အိမ်ပြန်လာတဲ့အချိန်မှာနယ်စပ်ဂိတ်တွေမှာကျန်းမာရေးစစ်ဆေးနေတဲ့အခြေအနေသတင်းကိုတင်ပြပေးကြပါရစေ။ထိုင်းမြန်မာနယ်စပ်ရနောင်းကော်တောင်းနယ်စပ်ဂိတ်ကနေမြန်မာနိုင်ငံသား60နီးပါးကိုမနေ့ဖေဖော်ဝါရီလ14ရက်နေ့ကထိုင်းအာဏာပိုင်တွေကပြည်နှံတန်ပေးပြီးတော့မြန်မာဘက်ကိုပြန်လွှဲပြောင်းပေးရခဲ့ပါတယ်။ဒီလိုမျိုးနေရပြန်လာတဲ့တရားမဝင်မြန်မာရွှေပြောင်းအလုပ်သမားတွေကိုတော့မြန်မာနိုင်ငံဘက်မှာ COVID-19 ကိုရိုနာဗိုင်းရပ်စ်မပြန့်ပွားရအောင်လို့ကာကွယ်နိုင်မှုအတွက်သူတို့ကိုကိုအပူချိန်တိုင်းနာတွေကျန်းမာရေးစစ်ဆေးပေးနေတာတွေကိုကော့တောင်းမြို့မှာရှိတဲ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတွေကဆောင်ရွက်ပေးနေပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
အခုလိုမျိုးပြန်လည်လွှဲပြောင်းပေးခဲ့တဲ့သူတွေထဲကအများစုဟာထိုင်းနိုင်ငံထဲမှာတရားမဝင်လာရောက်ခြေချနေသူတွေဖြစ်ပြီးတချို့ကတော့ထိုင်းနိုင်ငံမှာအပြစ်ဒဏ်ကြခံရသူတွေဖြစ်ပါတယ်။ဒီထဲမှာအလုလုခွင့်သက်တမ်းပြန်မတိုးနိုင်လာကြောင်းနေရပြန်ကြသူတွေလည်းပါဝင်လာပါ။သူတို့ဟာအဖမ်းမခံရအောင်လူပွဲစားတွေကိုငွေပေးပြီးပြန်ခဲ့ကြပေမဲ့လမ်းမှာအဖမ်းစီးခံရပြီးထောင်တလနီးပါးကြခဲ့ရတယ်လို့လည်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရှေ့ပြောင်းလို့တမပညာပေးရေးစင်တာကော့တောင်းမြို့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
။အလုံးရုပ်ကြားလေးက49ယောက်မိန်းကလေးက10ယောက်အလုံး59ယောက်ပေါ့။ဒီ59ယောက်ထဲမှာကျွန်တော်ဒေတာအသီးသီးအားဖမ်းပြီးတော့ပို့လာတာလည်းရှိတယ်။ဆောင်းသမပြီးဆိုတာလည်းမြို့ကြောင်းမြို့ကြောင်းပါတာလည်းရှိတယ်။ဒီထဲမှာမော်ပြည်နယ်က9ယောက်ကသူတို့ကခိုင်းမနေတော့ကတော့သူတို့ကဒီ service center ရှိတယ်။နောက်ပိုင်းတော့သူတို့ service center တက်တန်းကောင်းသွားတော့တက်တန်းမဆစ်ဖြစ်အဲ့ဒါကိုသူတို့ကဝဲစားကားနဲ့ပေါ့တစ်ထက်ထက်လာ6500ပေးရဲအဲမှာလမ်းတစ်ပိုင်းမှာဖမ်းမိတာလမ်းတစ်ပိုင်းမှာဖမ်းမိတော့သူတို့ပတ်စံဆုပ်တယ်လူတွေထောင်ကြတယ်21ရက်ကြတယ်အဲ့ဒါလေးပါလာတယ်တခု
ထိုင်းနိုင်ငံဘက်ကပြန်လဲပို့ဆောင်လာတဲ့တရားမဝင်အလုပ်သမားတွေကိုတော့နေဆက်မှာအလုပ်သမားရေးလုပ်နေတဲ့အဖွဲ့ကြီးပြန်လဲထူထောင်ရေးလုပ်နေတဲ့ဌာနဆိုင်ရာတွေကအကူအညီတောင်းလာကြကိုရိုနာဗိုင်းရပ်စ်တန်ရရှိသူတွေပါလာမှာကိုစိုးရိမ်နေတဲ့အတွက်ကော့တောင်းမြို့ကျန်းမာရေးဌာနကတာဝန်ရှိသူတွေကစစ်ဆေးပေးနေတယ်လို့ဆိုပါတယ
်ကျွန်တော်တို့ဒီကော့တောင်းမှာရှိတဲ့ကျန်းမာရေးဌာနကျမဦးပြီးဦးစည်းထာမကနေဟောဆေးရုံညညညညချင်းနဲ့ကျွန်တော်တို့ဒီသူတို့အတင်း team လေးတွေလှောက်လာပေးတယ်။2-3ယောက်ပေါ်တစ်ခေါက်လာလို့ရှိရင်အဲ့ဒါကိုအပူချိတွေလာတိုက်တယ်။ပြီးလို့ရှိရင်ကျွန်တော်တို့ရဲ့ဒီအလုပ်ဒီလုပ်သမားလေးကျမရေမကောင်းတဲ့လူတွေပါလာလို့ရှိရင်သူတို့အခြေအနေလေးကြည့်လို့အဲ့လိုအပ်တယ်လို့မျိုးလို့စီစဉ်ဆောင်ရွက်တာလေးတော့ရှိတယ်။ဘူလောလောဆယ်တော့ဆေးရုံတက်တာပါညာတရားမလို့မရှိသေးဘူးခဗျာ။
ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းလို့တမ300ထက်မနည်းရှိနေပြီးနေ့စဉ်လည်းထိုင်းနိုင်ငံထဲကိုဝင်လာနေဆဲဖြစ်ပါတယ်။အခုဆိုရင်ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ33ဦးရှိပြီဖြစ်ကြောင်းတရားဝင်ထုတ်ပြန်ထားတာကြောင့်ထိုင်းနိုင်ငံဘက်ကပြန်လာသူတွေကိုလည်းထိုင်းမြန်မာနေဆက်ဂိတ်တွေမှာထိုင်းမြန်မာနေဆက်မြန်မာဘက်ကနေဆက်ဂိတ်တွေမှာထိုင်းမြန်မာနေဆက်မြန်မာဘက်ကဂိတ်တွေမှာစစ်ဆေးစောင့်ကြည့်မှုတွေပို့လုပ်လာပါတယ်ရှင်။
မဟေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။စနေညအတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲ။ VOA မြန်မာပိုင်းရဲ့စနေညကျမ်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍတွေတဲ့ကတော့ဒုအသံအစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါ။တိုင်းရင်းဒေသတွေအပါအဝင်မြန်မာနိုင်ငံဒေသဆုံမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုကြားကြရမှာပါ။ Frontier မြန်မာကနေတင်ဆက်ထားတဲ့ဒုအသံအစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံအတွင်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုတန်ဘတ်စင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့တဝက်အထူးစီးပွားရေးဆောင်မှာရှိတဲ့ဒေသခံတွေရဲ့အနာဂတ်ကိုရှာဖွေတင်ဆက်သွားမှာပါအထူးအဦ
းဆုံးကျွန်တော်တို့စီမံကိန်းမှာအဓိကဦးစားပေးတာကလို့တဲ့ Technology အပြင်အရင်မမြင်ဘူးပြီးလို့ရှိရင်ပါ Mobile Nesting ဒေါက်တာလုံငန်းဖန်တီးနိုင်မှု job creation ကိုဦးစားပေးတဲ့လုပ်ငန်းတွေဒါမျိုးကျွန်တော်ဦးစားပေးပြီးဆောင်ရွက်တာဖြစ်ပါတယ
်ဒီဆောင်မကို The One Wash မှသတင်းတော်ကိုစော်ကရေးသားထားပြီးဖိုးချန်းကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်နမူလေဒေတာမှာနေထိုင်ကြတဲ့ဒေတာခံတွေဟာအထူးစီးပွားရေးဆောင်တဲ့ပတ်သက်တဲ့သတင်းတွေကိုစိုးရိမ်ပူပန်စွာနဲ့နားဆွေးနေကြပါတယ်ရေဖြူမြို့နယ်နမူလေဒေတာမှာ196စကွဲကီလိုမီတာကျယ်ဝန်းတဲ့စစ်မှုဆောင်တဲ့ကုန်သွယ်ရေးအကြီးအကျယ်ပြုလုပ်ဖို့အတွက်ရွေးချယ်ထားခံရတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။အဲ့ဒီစီမံကိန်းသာအောင်မြင်ခဲ့မယ်ဆိုရင်ဒဝဲစီးပွားရေးဆောင်ဟာရှီတုံအာရှမှာအကြီးဆုံးစီးပွားရေးဆောင်ဖြစ်လာမှာပါ။အ
ထမအဦးဆုံးပြည်ထောင်စီမံကိန်းမှာအဓိကဦးစားပေးတာကလို့တဲ့ Technology အပြင်အရင်မမြင်ဘူး။ပြီးလို့ရှိရင်ပါ Mobile Nesting ဒေါက်တာလုံငန်းဖန်တီးနိုင်မှု Job Creation ကိုဦးစားပေးတဲ့လုပ်ငန်းတွေဒါကိုကျွန်တော်ပြသပြီးတော့ဆောင်ရွက်တာဖြစ်ပါတယ
်အထူးစီးပွားရေးဆောင်တွင်မှဒေါက်တာတင်ထုနိုင်ကပြောဆိုခဲ့တာဖြစ်ပါတယ်2008ခုနှစ်မှာနားလည်မှုဆွဲချုံလာရေးထိုးပြီးစတင်ကုန်ထည့်ပေါ်ခဲ့တဲ့ဒေဝက်ထူးစီးပွားရေးဆောင်စီမံကိန်းကို2013ခုနှစ်မှာရန်နာခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာထိုင်းမြန်မာနှစ်နိုင်ငံဆိုးရတော့ကုန်ထည့်ပေါ်သောစီမံကိန်းအဖြစ်တွင်ပြောင်းခဲ့ပြီးစီမံကိန်းဆက်လက်လုပ်ကိုင်ဖို့ကြကြာနေတာဖြစ်ပါတယ်ဒေသခံတွေကတော့စီမံကိန်းနဲ့ပတ်သက်တဲ့တိုးတက်မှုအကြောင်းအရာတွေကိုသူတို့ကိုအသိပေးတိုင်ပင်သိတယ်လို့ဆိုပါတယ်။ဘွာကြီးရွာမှာနေထိုင်တဲ့မချူချူဝင်းကတော
့အမှုချက်လဲရှင်းရှင်းလင်းလင်းမသိရဆိုတော့သူ့လိုစီထဲမှာဘူးအမှုဇဝေဇဝဖြစ
်နေတယ်။ဒေသခံတွေကဒီချက်လက်တွေကိုရှင်းရှင်းလင်းလင်းမသိဘူးဆိုရင်သူတို့စိတ်ထဲမှာဇဝေဇဝဖြစ်နေလိမ့်မယ်။ဘာဖြစ်လို့လဲဆိုရင်ကျွန်တော်တို့ရွာဘက်မှာထင်ထားတာကတမျိုးသူတို့လုပ်နေတာကတမျိုးဖြစ်နေတယ်ရှင့်။တရက်နဲ့တရက်လဲပြန်လာဆွေးနွေးမှုမရှိတော့ကျွန်တော်တို့ရွာကမသိဘူးရှင့်။ဆိုရဦးကမှုတွေရှိနေတယ်ပေါ့ရှင
်နောက်ဆုံးမှာတော့စီမံကိန်းဖျော့ဖျော့တိုးတက်မှုနဲ့ပတ်သက်တဲ့ပြည်သူ့ကြားနာပွဲတစ်ခုကိုဇန်နဝါရီလ29ရက်နေ့ကပြုလုပ်ခဲ့ပါတယ်ဒါပေမဲ့လည်းမကြာခင်မှာစီမံကိန်းလှုပ်ဖို့ရွေးချယ်ထားတဲ့နဘူးလေဒေတာနဲ့မေတ္တာမြို့နယ်တို့မှာကျင်းပခဲ့တာမဟုတ်ပါဘူးအဲ့ဒီနေရာတွေမှာကျင်းပမယ့်အစားစီမံကိန်းနဲ့မိုင်20ကျော်ဝေးတဲ့ဒဝဲမြို့တော်ခမ်းမမှာကျင်းပခဲ့တာဖြစ်ပါတယ်ဒီလိုမျိုးစီမံကိန်းနဲ့ဝေးတဲ့နေရာမှာကျင်းပတာဒေတာခံတွေနဲ့တရားမျှတမှုမရှိဘူးလို့မချူချူကယုံကြည်ပါတယ
်အခုမြို့တော်ခမ်းမမစီဝေးလောက်ကကျွန်မတွေကကြွန့်ကြောက်မှတန်ကြောက်နာတာလိုက်လို့လူမျိုး
အခုမြို့တော်ခမ်းမမစီဝေးလောက်တာကတန်ကြောက်တာနဲ့တက်လက်လာတဲ့သူတွေတော့ပဲသိရတာရှိရရမှာကြာခဲ့သူတွေတကယ်နေလာတဲ့သူတွေဆိုရင်မသိရဘူးရှိကျွန်မတို့ကဆက်ကယ်ရှိလို့တက်လာနေတယ်သူတို့ကလာချင်ပေမဲ့ဆက်ကယ်မရှိဘူးကောက်ချုပ်ရှိဘူးဆိုရင်တက်လာလို့မရတဲ့သူတွေအများကြီးရှိတယ်ရှင်
တိုင်းစီမံကိန်းနဲ့ဗန္ဒရေးဝန်ကြီးဒေါ်ကြီးချိုကတော့ပြည်သူကြားနာပွဲတွေကိုတဝက်မှလုပ်ဖြစ်တဲ့အကြောင်းကိုခုလိုပြောပြပါတယ
်ဒီတလောလေးစိုးရအဖွဲ့တစ်ဖွဲ့လုံးတော်တော်အလုပ်များတယ်ကျွန်မလည်းစီမံပွဲတွေတွားနေရတဲ့အချိန်တွေရှိတယ်အဲ့ဒီမှာကျွန်မတို့အချိန်လုပြီးလုပ်တာအာတကယ်တော့ဟိုနေရီရောဆင်းဖို့ကမမိသွားတာစီစဉ်ထားပြီးဖြစ်သွားတာမဟုတ်ဘူးမမိသွားလို့မိတယ်လို့လုပ်တာဒါပေမဲ့အခုအတွေ့အကြုံအရာရောနောက်ပြီးတော့ဒီအရင်စီမံအစီအစဉ်ထားတဲ့အတိုင်းရောနောက်ဆိုရင်ရွာတွေပါဆင်းဖို့အစီအစဉ်ရှိပါတယ
်တဝဲထူးစီးပွဲစုံစီမံကိန်းရဲ့ရေးပေါ်မှုကိုရှော့တွဲလို့မရပါဘူးစီမံကိန်းကနေဒေသခံအများပြားကိုထောင်ထဲကြီးတဲ့လုပ်တွေဖန်တီးပေးဖို့ဆိုပြုထားပါတယ်ဒါပေမဲ့စိုးရကလည်းမြေယာအများပြားကိုရယူထားပါတယ်ဒီစီးပွဲစုံဟာတဝဲစီမံကိန်းနဲ့ပတ်သက်ပြီးဒေသခံများရှင်းလင်းစွာသိလို့တဲ့အချက်များနဲ့တစ်ခုမှရွေကြေးကိစ္စဖြစ်ပါတယ် 26ရက်နေ့မှာကျင်းပတဲ့ရှင်းလင်းပွဲမှာပြောဆိုချက်အရစီမံကိန်းဧရိယာတွင်းကမြေရုပ်ချင်းငွေကိစ္စကိုတိုင်းဒေသကြီးစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဒေါ်ယီချိုဦးဆောင်တဲ့မြေရစီမံခက်ခွဲမှုကော်မတီကဆောင်ရွက်မယ်လို့သိရပါတယ်။စီမံကိန်းစတင်အကုန်ထည့်ဖော်ချိန်ကတဝက်စီမံကိန်းနဲ့ပတ်သက်ပြီးမြေရရုပ်ချင်းကိစ္စကိုကိန်းတွယ်ရမှာမမျှတမှုတွေအားနည်းချက်တွေရှိတဲ့ပြင်ပွင့်လင်းမြင်သာမှုလည်းမရှိတဲ့အတွက်ဒေသခံများနဲ့ဒေသအတွင်းဖွဲ့စည်းသူကမြဲလူလူဝေဖန်ထုတ်ပြခဲ့ပါတယ်။အထူးစီပွဲရေးစီမံခန့်ခွဲမှုကော်မတီတွင်းမူဒေါက်တာတေထွနိုင်ကတော့
နိုင်ငံတကာမှာပေးတဲ့နှုံးနဲ့ပေးလို့ဆိုတာကိုကျွန်တော်တို့ကဆောင်ရွက်ဖို့ဖြစ်နိုင်တယ်မချင်ပါဘူး။ဒါပေမဲ့လို့ဒီနှုံးနှံမျိုးဖြစ်မယ်ဆိုလို့ရှိရင်ဒီနှုံးနှံမျိုးဟာကျွန်တော်ကအဲဒေါင်းစီကလည်းကျွန်တော်တင်ရတာရှိပါတယ်။ကျွန်တော် MC တွေလည်းမြေရစနာဆောင်ရွက်နေတာရှိပါတယ်။ခုနကပေါင်းတည်ခွင့်နဲ့ကောင်းဒီမှာပေါင်းတဲ့ဒေသခံတွေအဖွဲ့အစည်းတွေဒေသခံတွေအားလုံးနဲ့ပူးပေါင်းပြီးမှာဖြစ်နိုင်ဆုံးနဲ့အများလက်ခံတဲ့အကောင်းဆုံးဖြစ်တဲ့အရာမျိုးရောက်ဒီနိုင်ငံဆောင်ရွက်သွားနိုင်တယ်လို့ထင်တယ်ဒီစားပါလေ
လောက်ကင်ခွေလန်းပြဿနာကလည်းဒေသခံတွေအတွက်အဓိကဝူဇာပေးလုပ်ငန်းဖြစ်ပါတယ်29ရင်းနေ့ကကျင်းပတဲ့ကျန်းနာပွဲမှာလူတချို့ကဒေသတွင်းစိုးရအနေနဲ့ဒွဲမှာတည်ဆုံမဲ့စစ်ရုံတွေအတွက်တင်ဒါများပေးဖို့ရှိမရှိဘူးလဲမေးမြန်းခဲ့ပါတယ်ဒါပြင်နေဆက်ကိုဖျက်ချပြီးအင်းဒီချင်းနိုင်ငံတွေဖြစ်တဲ့ထိုင်းနိုင်ငံမှာလောက်သွားရောက်လောက်ကင်တာတွေရှိတဲ့အတွက်ထိုင်းနိုင်ငံလိုလောက်ခလဆာမရှင်ပေးနိုင်ပါကိုတချို့သောဒေသခံတွေကစိုးရိမ်ကြပါတယ်ဒွဲထီခီလမ်းဖောက်လို့ရဒေသမြစ်တာမြွနဲ့ခွဲမှဒေသခံစော်ကဲတို့ကတော
့ဒီစီမံကိန်းအကောင့်တွေဖော်တဲ့နေရာမှာအဲဒီပွင့်လင်းမီမြင်တာကရှိဖို့ပြီးရဆုံးဖြတ်ချက်ချတဲ့နေရာမှာအဲဒီလူတို့ရဲ့သဘောတူညီဖွင့်ကိုယူပြီးမှဟိုအဲ့ဒီမှတ်ကန်တဲ့ဆုံးဖြတ်ချက်ကိုချနိုင်ဖို့ပေါ့နော်ပြီးရအများအားဒီလက်မှတ်ကြီးပေါ်မှာဟိုစောက်ကြည့်နိုင်တဲ့ဒေသခံတွေပါဝင်တဲ့စောက်ကြည့်နိုင်တဲ့အခွင့်အရေးလေးတွေရောက်တာဒေသခံတွေဘက်ကတော့တောင်းဆိုတာပေါ့
ကျန်းနာပွဲတက်ရောက်လာတဲ့ဒေသခံချို့ကဆဲ့ယုံလုံယုံတွေမှာအလုံးလုံးကိန်နိုင်ဖို့စိုးရအနေနဲ့ဒေသခံတွေရည်သွေးစွမ်းစော်ရည်မြင့်တင်ရည်တွေပြင်ဆင်ထားမှုခြေနေများကိုလည်းမေးမြန်းခဲ့ပါတယ်အထူးစီးပွဲရေးဆောင်လုပ်ငန်းများမစတင်နိုင်သေးတဲ့အတွက်မြို့သို့သောလုပ်ကိန်လိုအပ်တဲ့ဆိုတာကိုအတိအကျမပြောနိုင်သေးတော့လဲစစ်မှုဆောင်မှာရင်းနှီးမြှုပ်နှံသူတွေရှိလာတာနဲ့မျှတမွေလုပ်ကိန်စားသုံးနိုင်တဲ့ပညာသင်ကျောင်းတွေရှိလာနိုင်တယ်လို့ကော်မတီတွင်းမှုဒေါက်တာတင်ထူးနိုင်ကပြန်လည်ထင်ကြပါတယ်လောက်ခလာစာကိစ္စကတော့မြန်မာနိုင်ငံချင်းနေရထိုင်းနိုင်ငံလိုနိုင်ငံတကာစံနှုန်းနဲ့အညီရရှိဖို့ခက်ခဲတယ်လို့ကော်မတီဒုတိယဥက္ကဋ္ဌနှင့်ဒေါက်တာမြင့်စန်းကဆိုပါတယ်
။ရောင်းချက်စီးနေတာလောက်ခလာစာကိုထိုင်းနိုင်ငံနဲ့မြန်မာနိုင်ငံရဲ့ level economic development သူကြိုးကုတ္တမှုအဆင့်မပြူပါဘူး။ထိုင်းကစံနှုန်းနဲ့အများကြီးတာတယ်။အများကြီးတာတဲ့အတွက်လောက်ခလာစာလည်းအများကြီးမြင့်ပါတယ်။ကျွန်တော်တိုင်းပြည်နိုင်ငံချင်းချင်းမျိုးနွယ်ဆွဲဆောင်နေစွာသူ့ရဲ့လောက်ခလာစာနည်းမှနိုင်ငံချင်းချင်းမျိုးနွယ်ပေါ်ဒီလိုလာပါတယ်။
တော်ရစီမံကိန်းဟာမြန်မာနိုင်ငံရဲ့လောက်ခလဆာနေတဲ့လူသမားတွေအတွက်မိခိုးပြီးလုပ်တယ်ဆိုရင်မြန်မာနိုင်ငံရဲ့ငကတ်စီးပွားရေးနဲ့ပတ်သက်ပြီးဘယ်လိုဖြစ်နိုင်လဲဆိုတဲ့မေးခွန်းကိုတော့တဦးတရမှမေးတဲ့ပုံမပေါ်ပါဘူးအစည်းအဝေးတွင်းမှာတော့လက်ရှိအချိန်ထိမိသည့်နိုင်ငံခြားကုမ္ပဏီလုပ်ငန်းကများလက်တွေ့မြေပြင်မှာလာရောက်ရင်းနှီးမြှုပ်နှံလုပ်ကိန်းတာမျိုးမရှိသေးတဲ့အပြင်နားလည်မှုစားချွန်ရောလက်မှတ်ရေးထိုးတာမျိုးတောင်မရှိသေးဘူးလို့မြန်မာအစိုးရရရှိတွေကဆိုပါတယ်လက်ရှိအချိန်မှာတော့ဆယ်နှစ်ကြာတဲ့အထိစီမံကိန်းနှုံးနှင်းမှုတွေရှိတဲ့အတွက်ဒေသခံတွေကတော့မသေးချာမှုတွေစိုးရိမ်မှုတွေပဲရှိနေပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေးဇူးတင်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ရှ်မှသတင်းတောက်ကိုစောခိုးချန်ဇာနီနဲ့ဒိုင်ယမ်ဂျိမ်းစ်တို့ဖြစ်ပါတယ်အပြိုးအတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့မြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒိုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
ဒုတ်တန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်0239232555လေးကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင်2020ပြည့်နှစ်ဖေဖော်ဝါရီလ15ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ19 kHz 1553ည၊လိုင်းဒိုမီတာ25 kHz 1783ည၊လိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညတရက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုကျော်ကျော်သိန်းနဲ့အတူထောက်လုပ်သူကိုရန်တိုင်းတို့တင်ဆက်ပေးမယ်။စနေညတရက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။စနေညတရက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။ဒီကနေ့ညအစီအစဉ်ကတော့မြန်မာနိုင်ငံမှာမငြိမ်းသေးတဲ့စစ်မီးတစ်ခုအကြောင်းပါအားလုံးသိကြတဲ့အတိုင်းပဲရခိုင်ပြည်ဘက်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းပေါ်လေရခိုင်ပြည်နယ်မြောက်ပိုင်းနဲ့ကျွန်တော်တို့ချင်းပြည်နယ်ပလောကမြို့နယ်တွေမှာဒီရပိုင်းတိုက်ပွဲတွေတော်တော်လေးကိုပြင်းထန်ဖြစ်နေပါတယ်စိတ်လာတဲ့ပြင်တိုက်ပွဲတွေကပြင်းထန်လာပါတယ်ဟိုးအရင်ကလာတွေတော့ကတိုက်ပွဲကဖြစ်လိုက်ဂျိုကြားဂျိုကြားပေါ့အခုရပိုင်းမှာတော့တိုက်ပွဲကဖြစ်တာစိတ်တဲ့အပြင်ပိုပြီးတော့ပြင်းထန်လာပါတယ်ဆိုတော့ဒီတိုက်ပွဲတွေကိုနိုင်ငံသူနိုင်ငံသားတွေကရော့သွားစေခြင်းနဲ့ပျောက်သွားစေခြင်းနဲ့အပြစ်ခတ်ရဆဲစေခြင်းနဲ့ငြိမ်းချမ်းစေခြင်းနဲ့အခုတော့အဲ့ဒီအခြေအနေမရောက်တဲ့ပြင်ပိုတော်ဆိုးလာတဲ့အခြေအနေဖြစ်တဲ့အခါကျတော့ဒီတိုက်ပွဲတွေရပ်နိုင်မဲ့အလားလားရှိပါသေးရဲ့လားအဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုများလုပ်နိုင်ချေရှိမလဲဒီကနေ့တစ်ဆင့်ကျွန်တော်တို့တာဝန်ရှိတဲ့လူတွေခေါင်းဆောင်တွေကိုဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဘာများပန်ကြားကျင်တယ်လဲဒါတွေကျွန်တော်တို့အဓိကဆွေးနွေးပြီးသွားကြဖို့ပါပင်နယ်ဆွေးနွေးဖို့တဲ့ဖိခေါ်တော်သူနှုတ်ဦးမှာတူကတော့မြောက်ဦးမြို့နယ်ကပြည်သူ့တော်ကိုယ်စားလှယ်ဦးလာစွာဖြစ်ပါတယ်။နောက်တူကတော့ကျွန်တော်တို့မြမကြီးလေးလာတုံးသက်သူတရင်စာဆရာဦးစီသူအောင်မြင်ဖြစ်ပါတယ်။ဦးလာစွာကကျွန်တော်ပထမပိုင်းကရပြီးတော့အခုလောဆယ်တော့ဖုန်းလိုင်းကျသွားတဲ့ထုတ်လွှင့်မှုကိုရနိုင်ပြန်ပြီးတော့စူးစမ်းဆက်သွယ်နေပါတယ်။ကျွန်တော်တို့ဒီအစီအစဉ်မှာပါဝင်ဆွေးနွေးပေးဖို့အတွက်တရက်ပါဝင်ဆွေးနွေးဖို့အတွက်စီရင်ပေးထားတဲ့သောတာရှင်တော်များများရှိပါတယ်။ကျွန်တော်တို့ဖြည့်ချင်းပြောရတော့ဒီအချိန်အတွင်းမှာပေးနိုင်တဲ့အနေထားတဲ့ပို့ပါတယ်။နောက်တစ်ခါကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာကျွန်တော်တို့ Facebook Messenger မှာပို့ပြီးဆွေးနွေးထားတာလည်းရှိပါတယ်။အတက်နိုင်ဆုံးတော့အားလုံးပါဝင်ဆွေးနွေးလို့ရအောင်ကျွန်တော်စူးစမ်းသွားမှာပါ။တကယ်လို့များကြံခဲ့တယ်ဆိုရင်လည်းနားလည်းသီးခံခွင့်လွှတ်ပေးဖို့ကြိုတင်ပြီးတော့ပန်ကြားပါတယ်။ဆိုတော့ကျွန်တော်တို့လက်ရှိမှာပင်နယ်ဆွေးနွေးသူဦးစီသူအောင်မြင့်ရှိပါတယ်ဆိုတော့ကိုစီသူအောင်မြင့်ရေတိုက်ပွဲတွေကဒီထက်ပိုပိုပြီးတော့ပြင်းထန်လာဆိုတော့ကျွန်တော်ပထမဦးဆုံးကိုစီသူအောင်မြင့်စီကတည်ကျင်တာဘာကြောင့်ဒီရက်ပိုင်းမှာတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတာလို့ကိုစီသူအောင်မြင့်နားလဲလဲ
တိုက်ပွဲပိုပြီးတော့ပြင်းထန်လာတယ်ဆိုတဲ့ကိစ္စကျွန်တော်နားလဲတော့ကတမလို့ဘက်ကလည်းအတူချင်းနေလုပ်ငန်းတွေကိုလှုပ်ရှားရှိတယ်သူဒီချိန်မှာလုပ်နေတယ်လုပ်နေတဲ့အခါကျတော့သူလုံးရလုံးတော့တိုးရတိုးတော့တက်ပွဲပူဖြစ်မယ်ဆိုတဲ့သဘောပါပဲအဲ့ဒါကြောင့်မလို့ပူပြီးတော့မှတက်ပွဲပူဖြစ်များလာတယ်လို့ကျွန်တော်အဲ့ဒါလိုပဲနားလည်ပါတယ
်ဟုတ်ကဲ့ဦးလဆော်လိုင်းမပြောင်းအောင်ပါပြီဦးလဆော်ပြီးခဲ့တဲ့မနေ့ကပေါ့လေတိကျပြောရအောင်ဖေဖော်ဝါရီ14ရက်နေ့ကတင်းထွက်ပါတယ်ဖေဖော်ဝါရီ13ရက်နေ့ကဒီရခိုင်တိုင်းဒေသကြီးကဝန်ကြီးဦးစော်အေးမောင်နဲ့တစ်ဖက်မှာလည်းတက်ပွဲတွေပြင်းနေတဲ့ပြင်းထန်နေတဲ့အချိန်ပါပဲဟလာတို့အိုးရင်ဆုံးထွက်ပြေးရတဲ့လူတွေရက်သားတွေထိတာဟိုတရက်ကဆိုရင်ဒီအင်မတန်စိတ်မကောင်းစရာပါပဲဒီကလေးကြောင်စာတင်ကြောင်တစ်ခုပေါ်ကိုလက်နဲ့ကြည်ကြည်ကြားတယ်ကလေးတွေဒဏ်ရာရတယ်ဓာတ်ပုံတွေတွေ့ရတာအင်မတန်စိတ်တိခိုက်စရာကောင်းပါတယ်ဒီကလေးတွေဆိုတော့ကဘာမှအပြစ်မရှိတဲ့ကလေးတွေပါဒီတိုက်ပွဲနဲ့လည်းဘာမှမဆိုင်တဲ့ကလေးတွေပါနောက်ဆုံးကြတဲ့အခါကျတော့ဟိုဘသူမှလုတ်တယ်လို့ရဲရဲဝံ့မပြောရဲဘူးဟိုတိုက်နေကြတယ်ဗျာတိုက်တယ်တခုခုဖြစ်တယ်ဆိုရင်မှားသွားတယ်ရဲရဲဝံ့ပြောပေါ့အဲ့လိုလက်သက်ရှိရှိဘသူမှလည်းမပြောရဲဘူးကလေးတွေကမသေးလို့သာပေါ့နော်အခုတော့တိမ်မဲ့မသေးဘူးတော့တချို့ကလေးတွေဆိုဒဏ်ရာပြစ်ထန်တော့မသိရသေးပါဘူးအဲ့ဒီကြားထဲမှာဒီဝင်းကြီးဦးစော်အေးမောင်နဲ့စစ်တွေကရမ်းမိရဖလူငန်းရှင်တွေပါဝင်တဲ့အဖွဲ့ဘူဂျုံမူကြီးမင်းအောင်လည်းတွေ့ပြီးတော့ဆွေးနွေးတယ်လို့ကျွန်တော်သတင်းတွေမှာတွေ့ပါတယ်ဆိုတော့ဦးလာစော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘာများသိထားတာရှိပါသလဲခင်ဗျာ
ကျွန်တော်ကတော့အဲ့ဒါကြိုက်ခါဘာမှတော့မသိဘူ
းဟုတ
်အဲ့တို့ပိုဖျားကိစ္စတခုပါကိစ္စတခုတွေ့တယ်လို့ပဲကျွန်တော်ကြားပါတယ
်ဟုတ်
နော်
ဟုတ်ကဲ့
အဲ့တို့စစ်ပွဲကိစ္စနဲ့တော့မပတ်သက်ဘူးထင်တယ်
အော်ဟုတ်ပါဟ ဟုတ်ကဲ့ဘာပတ်တဘူးဆိုရင်တော့လည်းရှင်းသွားတာပေါ့လေရခိုင်တိုင်းသားရဲဝင်ကြီးကရခိုင်မှာတိုက်ပွဲပြင်းထန်နေချိန်တမတော်ကဦးစီးစုနဲ့တွေ့တယ်ဆိုတော့ဒါတိုက်ပွဲနဲ့များဆက်ဆက်သလားလို့ဘေးကွန်းထုတ်စရာတော့ဖြစ်လာတာပေါ့လေဆိုဦးလာစောကမြောက်ဦးကပြည်သူ့တော်ကိုယ်စားလှယ်ပါဒီအပိုင်းမှာမြောက်ဦးဘက်မှာလည်းတိုက်ပွဲတွေပို့ပြီးတော့ပြင်းထန်လာပါတယ်ဆိုတော့ဦးလာစောကိုတိုင်ကိုမဲဆန္ဒရှင်တွေစီကနေကိုနေမီကနေတည်ထားတော့အဲ့ဒီဘက်မှာအခြေအနေဘယ်လောက်များစိုးနေပါသလဲဦးလာစော
ဟုတ်ကျွန်တော်ကလေဟိုဘုံမင်းနဲ့ပြောတာပါကျွန်တော်ကအချက်နဲ့တိတ်မပြောချင်တော့
ဟုတ်ကဲ့
အချက်လက်ပြောရင်မတန်ဝန်းနေစရာလေးဖြစ်မယ်နော
်ဟုတ်ကဲ့
ဒါစစ်ပွဲဆိုတာစစ်ပွဲရဲ့နေထိုင်ုံပဲဖြစ်တယ်အဲ့တော့ကျွန်တော်ကဟိုဘလို့ခေါ်မလဲညာဟိုသဘောထားတွေပဲပြောရှင်းတယ
်ဟုတ်ကဲ့
နော
်ဟုတ်ကဲ
့အဲ့ဒါစစ်ပွဲဆိုတာ
ပြောပါဦးလား
စစ်ပွဲဆိုတာပထမကဘာစစ်လဲစစ်ပွဲဆိုတာလူကတိုက်တာပဲခေါင်းဆောင်ကတိုက်ခိုင်းလို့တိုက်တာပဲရရင်လဲလက်နဲ့ချရင်လဲခေါင်းဆောင်ကလက်နဲ့ချလို့ချတာပဲတိုက်တဲ့လူတွေကတော့တိုက်မှာပဲလူတွေကတော့ကြားမှာစေးမှာပဲအဲ့တော့ကျွန်တော်ဆိုလိုချင်တာကစစ်ပွဲတစ်ပွဲဆိုတာဟာနိုင်ငံတစ်ခုမှာသဘုံခေါင်းဆောင်ကတိုက်တာပဲဖြစ်ဖြစ်နော်သမရကတိုက်တာပဲဖြစ်ဦးစီးချုပ်ကတိုက်တာပဲဖြစ်ဖြစ်လူပုဂ္ဂိုလ်တဦးတယောက်ကဒီစစ်ပွဲကိုညှော်ချလို့တိုက်กว่าဆိုတဲ့တကြောင်တိုက်ကြတာပဲအဲ့တော့စစ်ပွဲတပွဲရဲ့အဲ့မကနီဇင်ဟာလူပုဂ္ဂိုလ်တယောက်ကညွန်ချလို့ရသလိုလူပုဂ္ဂိုလ်တယောက်ကလည်းချက်တန်လို့ရတယ်အဲ့ဒါပါပဲ
ဟုတ်ကဲ့
ကျွန်တော်က
ဟုတ်ကဲ့
အဲ့တော့အောက်မှာသူခလေးတွေတည်တယ်ပေါ့ဗျာဟိုဆဲလာသားလေးကြီးတည်တာတော့ကြောက်မခေါဖို့ပေါ့ကြာလို့ဒီဟာတွေပြောရင်တော့အညာညင်းပေါ်ကြတယ်အဲ့တော့ဒီဟာတွေကိုကောင်းဆောင်တွေကတကယ်ရင်ထဲမှာကဲလိုက်လိုက်လေလေနှစ်နှစ်ခါသာခံစားမိရလား
ဟုတ်ကဲ့
အဲ့မှာဗျာခံစားမိရဆိုတော့ကျွန်တော်တခုပြောရင်တော့ဗျာအဲ့တော့ကျွန်တော်တို့ဟိုမှာကရားကလူငယ်လေးတွေတော့เนาะကဲလူငယ်ဂီတသမားတွေဆူထားတဲ့ဟိုမငိမ့်ကြလို့မဖြစ်ဘူးဆိုတော့အရှင်းရှိတယ်အဲ့တော့ကျွန်တော်စစ်ပွဲတွေရပ်ဖို့ဆိုတာတိုင်းရင်သားဘောင်းဆောင်လဲတောင်းဆိုတယ်အနုပညာသမားဘောင်းဆောင်လဲတောင်းဆိုတယ်လူလူလဲတောင်းဆိုတယ်အကုန်လုံးတောင်းဆိုတယ်အဲ့တော့မီဒီယာသမားတွေလည်းတာဝန်ကျေပါရဲ့เนาะမီဒီယာလည်းအကုန်တာဝန်ကျေဒါပေမဲ့တိုက်ပွဲတွေကဖြစ်နေစစ်ပွဲတွေကဖြစ်နေတယ်ဆိုလို့ရှိရင်ဒီစစ်ပွဲတွေကိုရပ်ဖို့မရပ်ဖို့ဆိုတာမီဒီယာသမားတွေရောပြည်သူတွေရောအလူပညာသမားတွေရောအကုန်လုံးဟာတာဝန်ကျေပြီးကုန်ပြီလူထုတရားလုံးနဲ့ဒီစစ်ပွဲကိုမလုပ်ဘူးဆိုကုန်ပြီအဲ့တော့ဒီစစ်ပွဲကိုတာဝန်ရှိတဲ့လူတွေကရက်ကွာလို့ပြောလို့မရဘူးလားဆိုတော့ဘေးကွန်းလေးတစ်ခုပဲကျွန်တော်စဉ်းစားနေမိတယ
်ဟုတ်ကဲ့ပါဦးလားဆိုတော့ခုနပြောသလိုပေါ့ဂျန်တဲ့လူတွေခံစားရတဲ့လောက်တာဝန်ရှိတဲ့လူတွေယင်တယ်ယင်ပတ်ကြီးတဲ့မခံစားသေးလို့ဖြစ်မယ်လို့ပဲကျွန်တော်အဲ့လိုနားလည်ရမှာပါဆိုတော့ဟိုစီတော်မြေဘဘွင်းလေးနဲ့ရှင်းရှင်းလေးမဲ့ကျွန်တော်တို့သုံးသပ်ကြည့်ရအောင်ပါတိုက်ပွဲတွေကတိတ်မတခင်ကာလမှာရော့သွားနိုင်တဲ့အလားအလာများမြင်မိပါသလား
အဲ့ကျွန်တော်လည်းချေရတဲ့ကျွန်တော်တော့မမြင်မိဘူးဗျကိုယ်ကဦးလက်ဆောပြောတော့ဆာကျွန်တော်ဟိုလက်ခံပါတယ်ကိုရတော့လို့ဟိုကမန်းပေးနိုင်တဲ့လူတွေကဒီဥစ္စာကိုအဆုံးဖြတ်ပေးနိုင်တာပေါ့နော်အဲ့တော့အခုဖြစ်နေတဲ့ဥစ္စာကလည်းအရန်ရိုးရှင်းပါတယ်နှစ်ဖက်ဖြစ်နေကြတယ်တစ်ဖက်ကဆိုရင်အေးအေးရခိုင်တပ်တော်ရှိတယ်တစ်ဖက်ကဆိုရင်မတ်တပ်တော်ရှိတယ်အဲ့တော့အကြောင်းပြချက်ကိုစီနဲ့သူတို့ကဒါတိုက်ပွဲကိုတိုက်နေကြတယ်အဲ့ဒီခါကျတော့ဘသူကဟိုစစ်ပွဲကိုရက်စေခြင်းတည်းအဲ့လူတွေကဥဆောင်မှုလို့ရတယ်ဥဆောင်မှုလို့ရဆိုတာကဥမာတပ်မတော်ဘက်ကရက်ချင်သလားရက်ချင်လို့ဆိုရင်သူရက်မဲ့နီးလန်းတွေကိုရှာဖွေမယ်ရက်မဲ့အကျိုးချောင်းတွေသူလုပ်ပဲသူစူးစမ်းမယ်ပါညာဒါသူ့ဘက်ချာကအလားတူပဲဒါအေးရခိုင်တပ်ဖွဲ့ဘက်ကရက်ချင်သလားတကယ်ပဲဒီဥစ္စာကရခိုင်လူထုတွေထိခိုက်နေပြီရခိုင်သားသမီးတွေထိခိုက်နေပြီအဲ့တော့ဒီဟာကိုသူရက်ချင်ရက်ချင်မယ်ဆိုရင်သူလည်းဒါနီးလန်းတွေရှာပြီးတော့စူးစမ်းရမယ်အဲ့တော့ဘသူကစူးစမ်းတယ်ဘုရားစစ်ပွဲကိုရက်ချင်တယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့မှဒီစစ်ပွဲကရက်တဲ့ဘက်ကိုသွားမှာပဲအခုလို့ဆိုကျွန်တော်တွေ့တဲ့စီမှာတော့နှစ်ဖက်စလုံးကအဲ့ဒီဥစ္စာလမ်းကြောင်းပေါ်မှာကျွန်တော်မတွေ့သေးဘူးမတွေ့သေးတဲ့အခါကျတော့ကိုယ့်ရဲ့ဘာမေးဖို့ပြပြရဲ့လက်စလုံးမှာတော့ကျွန်တော်မမြင်မိသေးဘူးဗျာဒီဥစ္စာကြီးရက်သွားဖို့
ဟုတ်ကဲ့ပါကျွန်တော်တို့ပြည်နယ်ဆွေးနွေးသူနှစ်ဦးရဲ့စိုးရင်တော့ကအမြင်တွေလိုပဲကျွန်တော်တို့စီကို Facebook ပေါ်မှာလာပြီးတော့ဆွေးနွေးကြသူမှန်တယ်ညလေဟိုတစ်ဖက်ကိုထောက်ခံသူတွေကကိုယ့်ဘက်ကိုလိုက်ပြီးတော့ပြောတာတွေကလွဲလို့ပေါ့လေနော်ဟိုတပ်ဖက်ကိုထောက်ခံတဲ့လူကတပ်ဖက်ကနေပြောတယ်အေကိုထောက်ခံတဲ့လူကအေဘက်ကနေပြောတယ်ဟိုမီဒီယာကိုဆဲချင်တဲ့လူကမီဒီယာကိုဆဲတယ်အဲ့လူတွေကိုဖယ်လိုက်ရင်ကြံတဲ့ရိုးသားသားပြည်သူလူကတော့တိုက်ပွဲနဲ့ပတ်သက်ပြီးတော့စိုးရိမ်တော့ကနေပြောကြတာတွေပဲများပါတယ်ပြီးတော့ရက်ဖို့လည်းမမြင်သေးဘူးဆိုတဲ့အလားအလာမျိုးကိုပဲပြောကြတာများပါတယ်ဆိုတော့အားလုံးရဲ့အမြင်ကတော်တော်လေးကိုတူတယ်လို့ပြောရမှာပါဒီထက်မှကျွန်တော်တို့ဒီအမ်းမျိုးက တန်ခါတော်တစ်ပါးကကျွန်တော်တို့စီကိုအတန်နဲ့ပို့ပြီးတော့သူ့ရဲ့ main charge လေးပို့ထားတာရှိပါတယ်တမန်နည်းနဲ့40တစ်စက္ကန့်ရှိပါတယ်အဲ့ဒါလေးကျွန်တော်တို့နားကြားကြည့်ကြအောင်ပါခင်ဗျာ
ဟမ်ပြင်းနေမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေရုံးသွားဖို့အလားလားမြင်သလားဆိုတော့ဥစဉ်ကတော့တိုက်မမြင်မိပါဘူး။ရဟန်းတို့တိုက်နေပါတယ်။ဘာဖြစ်လို့လဲဆိုတော့ဟိုဘက်ကပြန်ကြရဲနဲ့ဒီဘက်ကပြန်ကြရဲနှစ်ဦးတွေကပဲအပြန်အလှန်အပြစ်တင်နေကြတာကိုတွေ့နေရတယ်။တစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပြစ်ရှာတာဆွင့်တွေ့တာညှိနှိုင်းတာတိုက်မတွေ့မိပါဘူး။ရဟန်းပြင်းနေမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေရုံးသွားဖို့ရစင်းသွားဖို့ဆိုလို့ရှိရင်တိုင်းပြည်ရဲ့တော့ရလမ်းကြောင်းမှာလဲဒီလင်းနဲ့ကင်တွေကိုပါတပါးတာတူညီမြခေါ်ဆောင်သွားဖို့လိုပါတယ်ဒီနေရာမှာအာနာကိုခွေဝေပေးတဲ့နေရာမှာလဲပဲအထက်အောက်ဒေါင်လိုက်မဖြစ်ဖို့တိုက်အေးကြီးတာပေါ့ဥမာအဖြစ်ရခိုင်ပြည်နယ်မှာရခိုင်လူမျိုးရခိုင်လူမျိုးကိုရခိုင်ဝန်ကြီးချုပ်ခန့်ထောက်တော့လဲဒီဝန်ကြီးချုပ်ဟာသူစိတ်ရှိတယ်လို့ဖွံ့ဖြိုးရေးလှုပ်ချင်တော့လဲပဲလှုပ်ခွင့်မရပါဘူးတော့ပိုင်ခွင့်အပြည့်ဝလည်းမရှိပါဘူးဘဟုကအမိန်ပဲနားဆိုင်နေရတယ်နောက်ပြီးတော့ရခိုင်ပြည်နယ်မှာဘဝလူကြီးတွေကိုမြစ်တားခံကျင်တာကအလောက်ကိုင်းတဲ့ဖန်တီးပေးဖို့လိုပါတယ်လမ်းပန်းဆက်သွေးရည်တွေကောင်းအောင်လုပ်ပေးဖို့လိုပါတယ်ဥပမာအဖြစ်သားငါပဇွန်ငါပိငါလျှောက်စဲယုံတွေဆိုရင်အမှန်တကယ်ကရခိုင်မှာချိနေရမှာဘဝရခိုင်မှာဘာတစ်ခုမှမချိပါဘူးကွန်စီစီဆဲရည်တွေလွေကူအောင်လမ်းပန်းဆက်သွေးရည်လည်းမကောင်းဘူးအညိုတော်တဲ့မှုလည်းမရှိဘူးဆင်းရဲမွေးတည်မှုကလည်းကြာရှည်တယ်ရှာရတဲ့ပိုက်ဆံကခက်ခဲပြီးတော့ရလာတဲ့ပိုက်ဆံကအသုံးမခံဘူးဆိုတော့ရခိုင်ပြည်သူတွေကဒီအစိုးရနဲ့လူမျိုးတွေကိုပဲစိုက်နာနေကြတယ
်ဆိုတော့ဦးလာဆိုရခိုင်ဘက်မှာအလုတ်အကိုင်းလမ်းမဆက်သွဲအခုနောက်ဦးစင်ဦးပညာဆက်ကမိန်ကြားသွားသလိုဒေတာဖွံ့မျိုးတုတ်တဲ့ပူအားကောင်းလာရင်ဒီတိုက်ပွဲတွေကျော်သွားနိုင်မယ်အလားလားရှိနိုင်သလ
ားကျွန်တော်ကတော့မထင်ဘူးဖွံ့ဖြိုးကြလေအကြောင်းမရှိဘူးအဲဒီပေါ်ရကျွန်တော်စဉ်းကျွန်တော်ကမိကုံးလေးပဲကျွန်တော်ပေါ့နော်လူတွေစဉ်းစားကြရင်မိကုံးလို့လားကျွန်တော်စဉ်းစားမိတဲ့မိကုံးကဒီမြမနိုင်ငံရဲ့ယဉ်ကျေးမှုဟာစစ်ဆိုတာဟာတရားဝင်ယဉ်ကျေးမှုကဆက်တကူဖြစ်သွားပြီလားဆိုတော့ကျွန်တော်စဉ်းစားနေ
ဆိုတော့ဟုတ်ကဲ့
အဲ့တော့စစ်ဆိုတာကတော့ဟိုမိကုံးနဲ့ကြားလိုက်ရင်တော့အရင်လှတာပေါ့နော်ကျွန်တော်တဘောကြတဲ့မိန်ကုံးနှစ်ခုရှိပါတယ်ဟို NCA လေးမြင့်ကြီးပြောက်တဲ့နေမှာဟိုဟိုဘုရားမူကြီးမြောင်လာပြောတဲ့မိန်ကုံးရောဒေါအောင်ဆန်းပြောတဲ့မိန်ကုံးရောတကယ်လှတယ်အဲဒီအကောင့်ထဲပေါ်မယ်လက်တွေ့ဟာမင်းတို့လုတ်တာဆိုတော့အောက်ရှိကအကောင့်ထဲပေါ်မယ်ဆိုရင
်မိန်ကုံးတွေနဲ့တော့
ဒီ register ဖြစ်တဲ့တိုင်ပေါ်ရရော့ပြီးတော့တိုက်ကြည့်လဲတကယ်လှလာမှာဖြစ်တယ်ဒါပေမဲ့မိန်ကုံးဟာမိန်ကုံးတွေပါပြောသွားတယ
်မှန်ပါတယ
်မိန်ကုံးဒီကောင်ဆုံးမိန်ကုံးတွေကလည်းဟာလာမလ
ာ Okay.
ဒါမဲ့စစ်ပွဲဆိုတဲ့မကနီဇင်ကြီးကတော့မြန်မာပြည်ထဲမှာတကယ်နေနေတာကြီးကြီးမှုတစ်ခုလိုပဲ
။ဆိုတော့ဦးလာဆိုရင်မိကုံကိုကိုစီသူဘလူများကိုစီသူဘလူပြန်ဆွေးနွေးခြင်းလဲစစ်ပွဲက
လည်းကျွန်တော်ပြောပြအောင်နော
်။ Okay ဦးလာဆို
ဆက်။အဲ့တော့ကျွန်တော်ကဒီရင်ကျင်းမှုထဲမှာဒီခေါင်းဆောင်တွေကစကားလှလှလေးတွေပြောနေတယ်ဒီရင်ကျင်းမှုထဲမှာရုံမထွက်နိုင်ပဲနဲ့ကိုစိတ်ချလာမရှိလာတော့မပြောဘူးရုံမထွက်နိုင်ပဲနဲ့ဒီထဲမှာအလူဆန်းရရှိပြီးမရှိသည့်ဖြစ်စေဒီစစ်ဆိုတဲ့ယဉ်ကျေးမှုထဲမှာပျော်မွေ့နေကြပြီလားစကားလုံးလှလှလေးတွေပြောနေတယ်ကိုကတကယ်ရုတ်ခတ်ဖို့ကောဆန်းရရှိကြရဲ့လားစစ်ဆိုတဲ့ယဉ်ကျေးမှုမှာမသိလိုက်မသိဖာတာနဲ့ကိုတို့ဆိုတဲ့ဟာစစ်ဆိုတာလဲငါတို့ရဲ့ယဉ်ကျေးမှုတစ်ခုပဲဆိုတဲ့ idea ကြီးဟာဗမာပြည်ရဲ့နိုင်ငံရေးကာဆာတစ်ခုကိုလွတ်မှုသွားပြီလားဆိုတာပဲအဲ့ဒါဆိုရင်ဒီထက်ကရုတ်ခတ်ဖို့ဆိုတာတော်တော်ခက်လိမ့်မယ်အခုက
ဟုတ်ကဲ့ဦးလ
ာရှင်နဲ့ဆန္ဒကိုချီးရရလာကောင်းဆောင်တွေကအဲ့ဒီမှာပျော်ပွေ့နေကြပြီလားစကားလုံးလှလှနေတဲ့လူတွေကပြောတယ်လူတွေကတော့စစ်ဆိုတဲ့ယဉ်ကျေးမှုထဲမှာကျွန်တော်တို့တကယ်ဟိုစီးပွားရေးနိုင်ငံရေးလူပွေးအစအစအရာဆုံးရှုံးပြီးတော့စစ်ဆိုတဲ့ယဉ်ကျေးမှုတွေဟာမြန်မာယဉ်ကျေးမှုရဲ့အစိတ်ပိုင်းတစ်ခုဖြစ်မှမသိတရားဝင်ဖြစ်သွားပြီလားဆိုတာပဲ
ဟုတ်ကဲ့ကိုစီသူဘယ်လိုမြင်လဲဒီပုံမှာ
လေကျွန်တော်ဦးလာဆိုပြောတဲ့ဥစ္စာမှာကျွန်တော်လည်းအမြင်မတူဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့ကတော့ရိုးရှင်းရှင်းလေးမြင်တယ်အခုလို့ဆိုတိုက်ကြီးမှာဒါကမြန်မာနိုင်ငံသားတွေလည်းသိကြတယ်နိုင်ငံသမားတွေလည်းသိတယ်နောက်ကမ္ဘာကလည်းသိတယ်အဲတပ်မတော်ကသိကြသိရသူဖြစ်နေတယ်ပြီးတော့မှဒေါ်စက်စစ်ကြီးဦးဆောင်တဲ့ NLD အစိုးရလည်းတော့တက်ရှိနေတယ်ကျွန်တော်ဆိုဒီ NLD အစိုးရကတိုက်ကြီးကိုစီမံခန့်ခွဲတာတွေလုပ်နေတယ်တစ်ခါကတော့တပ်မတော်ကတော့ဟို control လုပ်လို့လည်းမရဘူးဘယ်ရတဲ့ကိစ္စတွေကတော့ဒါလူတိုင်းမြင်လည်းမြင်တာလေမြင်နေတိဆောက်တဲ့ကိစ္စတွေမှာရောအများကြီးပဲအဲ့ဒါအဲ့လိုမျိုးဖြစ်နေတဲ့အခြေအနေအောက်မှာကိုရတော်ကလို့ကျွန်တော်တို့ဒီမြန်မာပေါ့နော်မ
မြန်မာကာချာတစ်ခုလုံးမြန်မာလူထုတရားလုံးဗမာတွေပဲဆိုပါလို့လေဗမာတွေလူထုတရားလုံးဘယ်တော့လို့အခုရေကောက်ခံ energy အစိုးရဒီကပါဘယ်တော့လို့ရှစ်ပွဲရဲ့ဟိုဟာနဲ့အဲရင်းကျင်းမှုတွေနဲ့တွားပြီးတော့မှဖြစ်နေတယ်လို့ဆိုရင်တော့အဲ့ဒါတော့ကျွန်တော်ထင်တယ်မမှန်ဘူးဗျာ
ဘူးလို့
ကျွန်တော်နားလည်တာက
ဒ
ီကိုရတော့လို့တက်ပွဲတွေပါဒီကိုကိုရတော့လို့ energy အစိုးရတော့ yes size ကြီးနေတယ်ဒီရဲ့စကားတွေတကယ်ပြောနေတာဟိုအလကားကိုတစားဆင်းနေတာမဟုတ်ဘူးဒါပေမဲ့တမရောဘက်မှာကျတော့ကျွန်တော်မသိဘူးအဲ့ဒီဥစ္စာကျတော
့ဒါပေမဲ့
အားလုံးလည်းနားလည်ကြ
ဟုတ်ကျွန်တော်တို့သတင်းတွေမှာဟုတ်သတင်းတွေမှာပါတာကဒေါန်ဆန်းစုကြည်တို့တမရောဦးမျိုးတို့ကိုယ်တိုင်ကလိုအပ်ရင်ရရင်သုံးဖို့ခွင့်ပြုရဲဆိုတာမျိုးတွေလည်းရှိထားတယ်မလားကိုစီဘူ
းအမှန်တည်းဒီဥစ္စာကျတဲ့အခါကျတော့တစ်ဖက်ကဒီတိုက်ပွဲအသေးလောက်ကိုကျွန်တော်တို့မဆိုလိုဘူးတိုက်ပွဲအသေးမှာကတစ်ဖက်ကတော့တင်ပြတာရှိမှာဟုတ်ပြီ yes ခါနေလို့အတိုက်ခံတယ်လိုအပ်ရင်ဒီမှာအတိုက်ခံရတယ်အဲဒါကိုတစ်ဖက်ကလည်းပြန်နေနေမှုဆိုတော့မှတင်ပြမယ
်
ဟုတ်ပြီတင်ပြတဲ့အခါကျရင်ဒီဥစ္စာကဒါရက်ခံရတဲ့တက်ခံလေးဆိုတာဥပဒေတရားဥပဒေစိုးမိုးရေးကိုလုပ်တဲ့ခါကျတော့ဒါကိုပြန်နေနေမယ်ဒီသဘောပဲလေဒီသဘောပါပဲ
ဟုတ်ကဲ့
အဲ့တော့အဲ့ဒီဥစ္စာတော့ဟိုလုံပါပဲဒါပေမဲ့တစ်ဖက်မှာကိုရတော်ရှိတာကတကယ်ပဲရင်းရေးပါညာတိဆောက်တော့မယ်ဆိုတဲ့ခါကျလို့ရှိရင်ဘယ်သူကစကားပြောမှလဲစကားပြောမဲ့
ဒီကိစ္စကတော့လိုအပ်တယ်။ဟုတ်ကဲ့ဒါလေးစဉ်းစားကြဟုတ်ပါတယ်။ကျွန်တော်တို့ဒဲဆူနေမဲ့တို့ရောရှင်တို့ဖိတ်ခေါ်အောင်မှာပထမဆုံးပြောက်ကတော့အမေရိကန်ကကိုခိုင်ဆိုးပါကိုခိုင်ဆိုးလူရင်းတူရှင်ဆူနေပါခင်ဗျ။ဟု
တ်ကဲ့ပါ။ရခိုင်မှာတိတ်ပွေးနေပြီးရင်ဘလို့ငင်းချက်နိုင်မလဲဆိုတော့တိတ်ပွေးကတော့အဓိကကတော့ဒီတိတ်ပွေးကတော့ငင်းချက်ဖို့ဆိုတာမရှိဘူး။ဘာဖြစ်လို့လဲဆိုလို့ရှိရင်တော့ဟောတနာကကိုဦးစေတောင်းဟောအောင်စေသူမြေပြောထားတဲ့ဟာကျွန်တော်ကတော့ကန့်ကွဲတာကန့်ကွဲတယ်ဆိုတော့ဒီအီအီကနေပြီးရင်မပိတ်ပဲနဲ့နေပြီးမတိတ်ပဲနဲ့နေမယ်ဆိုလို့ရှိရင်ဗမာစစ်တပ်ကထိုးစက်အများကြီးဆင်လာမှာပဲအဲ့တော့ဒီဗမာစစ်တပ်ကနေပြီးရင်ငွေဟာမပိတ်ပဲနဲ့နေပြီးသူကတစ်ဖက်သက်ငူးရှဲရယူပါမယ်ဆိုလို့ရှိရင်တော့ဒီတိုက်ပွဲကဖြစ်လာမှာဖြစ်ဘူ
းဟုတ်ကဲ့ကို
နော်ခုကကျွန်တော်ပြောချင်တာကရခိုင်ပြည်မှာရခိုင်တမတော်ကနေပြီးရင်သူကပြည်နယ်သူရဲ့လူမျိုးတွေဖြစ်တဲ့သူကကိုယ်ပိုင်အုပ်ချုပ်ခွင့်လို့ရှင်လို့တိုက်နေတာဖြစ်တယ်အဲ့ဒီကြောင့်ဒီဖက်ဒီမှာနေပြီးရင်အဓိကကဝေးခုံမှာနေပြီးရင်သူတို့ကယူနစ်တိုင်ပင်ရမှာ
ဟုတ်ကဲ
့ငီးချမ်းရဲ့ယူရမှာငီးချမ်းရဲ့ယူပြီးမှဒီတိုက်ပွဲကိုကျွန်တော်တို့ကမေတို့ကတော့ရခိုင်တွေဖြစ်တယ်အဲ့ဒီကြောင့်မေတို့ဒီနေမြန်မာမေတို့ပိုင်တဲ့နေမြန်မာဖြစ်တဲ့အေနေမြန်မာနေဒီထက်မတွူလာနဲ့အဲ့လိုဆိုလို့ရှိရင်တော့ငီးချမ်းမယ်ဒီတက်ဆက်နားနေမယ်ဆိုလို့ရှိရင်တော့2020မှာတော့ပဒုံတိရောက်ပါမယ
်ဟုတ်ကဲ့ကိုခိုင်ဆိုကျေးဇူးအများကြီးတင်ပါတယ်ဒီ argument ပေါ့လေဒီပြောဆိုချက်ကတော့ဟလာအေရရခိုင်မှာကိုပဲနေမြေလူချင်းနဲ့တက်ဖက်ကလည်းလုံးဝမပေးနိုင်ဘူးဒီပေါ်မှာပဲအခြေခံပြီးတော့ဖြစ်နေတာဆိုတော့နှစ်ဖက်မှာတော့ဒီညင်းချက်တွေအရရှိနေကြတာပါပဲဟလာတက်ကရလိုက်ရင်အေရတိုက်မယ်အေရကရလိုက်ရင်တက်ကတိုက်မယ်ဆိုတဲ့ညင်းချက်တွေကလည်းရှိနေကြတာပါပဲဒါကဘယ်တော့မှပြီးဆိုမယ်ညင်းချက်တွေမဟုတ်ပါဘူးကျွန်တော်နောက်ထပ်ဆွေးနွေးချက်တွေလည်းထပ်ပြီးတော့ကြားကြရအောင်ပါပထမဦးဆုံးတော့ဦးစိန်မောင်မိထီလာပို့ထားတဲ့မှတ်ချက်နည်းနည်းရှိပါတယ်မဆုမွေအချင်းချုပ်လေးဖတ်ပြပါခင်ဗျာ
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့တိုက်ပွဲတွေရှော့ကြရေးမှာတဲ့နှစ်ဖက်ကောင်းဆောင်တွေဓာတ်ရိုက်တွေ့ဆုံပြီးတော့အပေးအယူမျက်မျက်တတနဲ့ယုံကြည်မှုယဉ်နီးမှုစိတ်ရှည်မှုစိတ်စေတနာထားမှုတွေကိုကင်ဆွဲပြီးတော့ညှိနှိုင်းဖြေရှင်းမှရမယ်လို့ထင်ပါတယ်တဲ့ရခိုင်မျိုးသားပြည်သူတွေဘက်ကလည်းစီရေးအရာကြိုးပမ်းနေမှုကိုစွန့်လွတ်ဖို့အပြင်းထန်တောင်းဆိုသင့်ပါတယ်တဲ့အကောင်းဆုံးကတော့ NCA ပေါ့နော်အပြစ်ရဲ့လက်မှတ်ထိုးဖို့ပါပဲတဲ့ဒီလိုမျိုးဖြစ်လာဖို့နှစ်ဖက်ကောင်းဆောင်တွေကိုပန်ကြားလိုတာကတော့ရခိုင်ပြည်နယ်သူပြည်နယ်သားများနဲ့တကွမြန်မာနိုင်ငံနဲ့နိုင်ငံသားအလုံးရဲ့အကျိုးကိုခိုင်မာတဲ့ရည်ရွယ်ချက်ဖြင့်ပြည်ထောင်စုစိတ်ဓာတ်မွေးပြီးတော့ငြိမ်းချမ်းရေးကိုဥတီကအတိုးအလျှော့အပေးအယူနဲ့ညှိနှိုင်းကြပါလို့ပဲပန်ကြားလိုပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဒါကမိထီလာကဥစိန်မောင်ရဲ့ပန်ကြားချက်ပါတာဝန်ရှိသူများကြားကြမလားလို့ကျွန်တော်စဉ်းစားမိပါတယ်နောက်တစ်ယောက်ကတော့အမေရိကန်ကမောင်ဒက်တနာရဲ့ဆွေးနွေးချက်ပါနောက်လောက်ရေးဖတ်ပြပါဦ
းဟုတ်ကဲ့ပါရှင်တီချားနိုင်ငံတနိုင်ငံလို့တဲ့ကိုပိုင်အုပ်ချုပ်ခွင့်ရဝဒေတာလို့ကိုပိုင်အုပ်ချုပ်ခွင့်ရဒေတာမျိုးလိုချင်ကြောင်းရခိုင်ပြည်နယ်ဟာကိုပိုင်အချုပ်အခြာအာဏာပိုင်နိုင်ငံဖြစ်ကြောင်းကြွေးကြော်သံတွေဟာတဲ့စစ်ပွဲတွေရော့သွားနိုင်မဲ့ပုံရိပ်တွေမဟုတ်ကြောင်းယူဆမိပါတယ်တဲ့စစ်ပွဲတွေရပ်ဖို့အမိန့်ပေးနိုင်တဲ့အခွင့်အာဏာဟာ2008နာဂစ်ဖွဲ့စည်းပုံပုံမှန်20အရာအစိုးရမှအမိန့်ပေးနိုင်ခွင့်မရှိတဲ့အတွက်ဗဟိုအစိုးရပြည်နယ်အစိုးရအပါအဝင်ရခိုင်နိုင်ငံရေးပါတီတွေနဲ့အရက်ဖက်အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်တင်မာကြောင်းဆိုပြီးတော့ဆွေးနွေးလိုက်ရပါတယ်ဆိုပြီးရေးထားပါတယ်
ဒါကအမေရိကန်ကမောင်တက်တနာပါဆိုတော့ကျွန်တော်ဒီနေရာမှာစဉ်းစားမိတာကဟလာတာဝန်ရှိတဲ့လူတွေအဓိကတိုက်ပွဲတွေရပ်ဖို့အမိန့်ပေးနိုင်တဲ့လူတွေအခုချိန်ကျတော့အမိန့်ပေးတဲ့အချိန်တွေကိုမရောက်သေးဘူးဒါဆိုရင်ဒီတိုက်ပွဲတွေကိုလုံးဝမလိုချင်တဲ့ပြည်သူလူထုရှိတယ်အဓိကအပြင်ရခိုင်ပြည်သူလူထုရှိတယ်နိုင်ငံရေးပါတီတွေရှိတယ်ကျွန်တော်တို့သတင်းသမားတွေဆိုတာကတော့ဂျားတွေကနေပြီးတော့ဒါကသတင်းတင်ပြပေးရမယ့်တာဝန်ရှိတဲ့လူတွေပါစစ်ပွဲဆိုတော့ဘယ်သူမှလူလာတဲ့လူမရှိပါဘူးတရင်သမားပဲဖြစ်ဖြစ်ဘယ်သူမှဒါစစ်ပွဲလူလာတဲ့လူမရှိပါဘူးဆိုတော့ဒီနေရာမှာကျွန်တော်စဉ်းစားမိတာကလူလူရဲ့အခန်းကဏ္ဍလူလူရဲ့အခန်းကဏ္ဍပြီးသွားပြီလားဒီစစ်ပွဲတွေရပ်ဖို့လူလူနေနဲ့ဘာတွေလုပ်နိုင်အောင်မလဲဦးလာဆိုတော့ဘယ်လိုမြင်ပါလဲခင်ဗျ
လူထုခန့်ကတော့ကျွန်တော်ထင်တယ်လူထုခန့်ကတော့ဘာမှထိရောက်မရှိနိုင်တော့ဘူးရှိနိုင်တော့ဘူးမရှိနိုင်တော့ဘူးဆိုတာကျွန်တော်ပြောပြီးပါပြီအမှုပညာသမားတွေလေးစားပါတယ်မီဒီယာသမားတွေလေးစားပါတယ်နိုင်ငံရေးသမားတွေလော်တော်တွေပါတယ်အကုန်လုံးပြောတင်တာတွေပြောပြီးအဲ့တော့ဖွင့်ပွင့်လင်းကြွရင်လူစုနည်းမျိုးမှာကျွန်တော်လက်သိပ်ပါရှင်တာမဟုတ်ပါဘူးဆိုတော့အလကားဟိုဘာမှဟိုဘာမှထိရောက်မှုအဲ့တော့လူထုရဲ့ခံကနာကုံတော့ကျွန်တော်ပြောပြီးပါတော့အဲ့ဒီအဆုံးဖြတ်ပေးနိုင်တဲ့ key player တွေရှိတယ် key player တွေကဆုံးဖြတ်ပေးရမှာအဲ့တော့ key player ဟိုကျွန်တော်နာမည်တွေဘာမှပြောခြင်းဘူ
းဟုတ်ကဲ့နာမည်ပြောလက်တည်နိုင်ပါဘူ
းလက်ညှိုးထိုးပြီးတော့လေဒီလူမှာဩဇာမရှိဘူးမရှိဘူးဆိုတော့လေဒါအလကားပဲဩဇာမရှိဘူးဆိုကျွန်တော်ဩဇာမရှိဘူးဆိုကျွန်တော်နှုတ်ထွက်လိုက်မှာပေါ့ဘာလို့နေမှာလဲအဲ့ဒီနေရာမှာဟိုသမရဖြစ်ပြီးမှတော့ဘာမှဩဇာမရှိဘူးဆိုရင်လေအပြောလိုက်ပေါ့ဥပမာဗစ်တိုးရီးယားကိစ္စသမရဖြစ်မှာပေါ့အဲ့လိုပဲဒါတွေကကျွန်တော်သိမှပြောခြင်းမ
ဟုတ်ကဲ့ပ
ါလူတို့ရဲ့ခံစားကုံသွားပြီအဲ့တော့ key player တွေမှာဆန္ဒရှိသလားတက်တတော့ key player တွေကဆန္ဒရှိပါရင်လည်းကျွန်တော်ပြောသလိုဟို culture atmosphere အောက်ထဲမှာဝဲလေလေနဲ့မူပြီးတော့အဲ့မူတူတူပေါ့ဗျာတခါတခါဟို drama တစ်ခုမှကိုကဘာမှမသိပဲဘာမှမသိပဲဇက်ကောင်လိုဝင်ကားနေရတဲ့ drama ဖြစ်သွားပြီလား
ဟုတ်ကဲ
့အဲ့ဒါပဲ
ဟုတ်ကဲ့
နော်မီကွန်ပေါ့
ဟုတ်ကဲ့
နောက်တစ်ခုကပေါ့ဗျာဟိုဒီအနေစပွဲမှာလို့ပေါ့ဗျာကျွန်တော်တို့ပြည်တွင်းညဉ့်ညဉ့်ကိုတကယ်လိုချင်နေဆိုရင်ပေါ့ဗျာဟိုနောက်ဆုံးအဆင့်ပေါ့ဗျာဗမာပြည်ကတော့ကျွန်တော်တို့ထေရဝါဒဆိုတော့မဟာယနာမဟုတ်ဘူးဆိုတော့အဲ့ဒီ BNN ဘုံကြီးတွေလို့ပေါ့ဗျာကျွန်တော်ဗုဒ္ဓဘာသာညဉ့်ညဉ့်မြန်မြန်လူတွေရန်ကုန်မြို့လေကောင်မိချုပ်ပြအမှာဓာတ်ဆီလောင်းပြီးတော့အဲ့ကျွန်တော်လည်းစရင်ပေးပါပဲအဲ့ဒါပဲဒါပဲချီတော့တယ
်ဆိုတော့ဆိုတော့ကိုစီသူ
ဟုတ်ကဲ့ကိုစီသူချစ်ဆိုတော့မရတော့ဘူ
းကိုစီသူအမြင်လေးလဲကျွန်တော်နားထောင်ကြည့်ပါကိုစီသူကဘယ်လိုမြင်လဲလူလူရဲ့ခန့်ခန္ဓာကုံသွားပြီလားဥလားဆိုတော့ပြောသလိုပဲဘာမှမလုပ်နိုင်တော့ဘူးလားလူစုလူတွေကအ
ဲမဟုတ်ဘူးကျွန်တော်နားလေတာကတော့ကျွန်တော်စေဖြစ်တဲ့ဟိုပဋိပက္ခမှာဆိုရင်ဟိုဆိုင်တာကဟိုရခိုင်ပြည်နယ်ဘက်မှာဖြစ်တယ်ဆိုရင်ရခိုင်ပြည်သူတွေရခိုင်တိုင်းသားတွေနောက်ပြီးတော့မှရခိုင်မှာအရေးပါတဲ့နိုင်ငံရေးသမားတွေဒီအမတ်တွေပါတယ်အများကြီးရှိပါတယ်ဥလားဆိုတော့လည်းပါပါတယ်အထူးရဲ့သဘောထားဆန္ဒတွေကလည်းအရန်အရေးကြီးတယ်။အကျွန်တော်ဒီလောက်ဆိုတဲ့အခါကြားလို့ရှိရင်တော့အဒီတို့တွေရဲ့သဘောထားဆန္ဒကလည်းငြင်းငြင်းစီကျင်တယ်အမှန်နဲ့ငြင်းငြင်းစီကျင်တယ်။ဒါပေမဲ့အဲငြင်းငြင်းစီကျင်တဲ့အောက်မှာတစ်ဖက်ကအေးအေးကိုဟိုတိုက်ဟိုဗါလဲတိုက်ခတ်မှုရက်စဲပါပါညာဒီလိုလည်းမပြောချင်ဘူး။ဟိုအဖိုးအမေပြောတော့ဒါအာမနာတန်းပြောရရင်တော့အေးအေးကိုထောက်ခံအားပေးမှုကအမှအပြည့်ရှိနေတယ
်။ဟုတ်ပါ
။အပြည့်ရှိနေတဲ့အခါကျတော့ဒီထောက်ခံမှုကနေပြီးတော့မှပဲအေးကလည်းဒီစစ်ပွဲကိုသူကမရက်ချင်ဘူး။အဲ့ဒီလိုမျိုးအတစ်ဖက်ကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေဥပမာဗမာအများစုကလည်းဒီဥစ္စာကငါတို့နဲ့တိတ်မဆိုင်ဘူးသူတို့လည်းတိတ်ဟိုခံစားရတာလည်းမဟုတ်ဘူးလေ
တိုက်ရိုက်ထိနေတာမဟုတ်ဘူး
တိုက်ရိုက်ကြတော့ဒီသူတို့ကလည်းတိုက်ရိုက်မရှိတဲ့ခါကျတော့သူတို့ကလည်းတိုက်ရိုက်ပြောတာဆိုတာတွေမရှိဘူးမရှိတဲ့ခါကျတော့ဒီဘက်ကတပ်မတော်တို့ဒီအစိုးရတို့ဘာတို့ကလည်းဒီတိုင်းဖြစ်နေတယ်နောက်ဒီမှာလည်းခုနကတော့ကျွန်တော်ပြောသလိုအရေးကြီးတဲ့ကိစ္စကလည်းအစိုးရကလည်းသူ့မှာဘလောက်ပဲဆန္ဒရှိရှိတပ်မတော်ကိုတွားပြီးတော့မှရင်းရဲရဲလုပ်ပါအရေးတွားပြီးတော့မှနှိမ့်နိုင်ပါသူတို့တော့ခိုင်းလို့လည်းမရဘူ
း
အဲ့ဒီပုံမှာပြဿနာဟိုဟာ
တော်တော်လေးတော့
ကျွန်တော်တို့ကပြောတဲ့ကိုကျော်ဘင်းပြောတော့ဆိုကျွန်တော်ထောက်ခံပါတယ်ဒီလူလူတွေတော့ရခိုင်နိုင်ငံရေးသမားတွေရခိုင်အမတ်တွေရခိုင်ဩဇာရှိတဲ့လူတွေရဲ့သဘောထားဆန္ဒကအရေးအကြီးကြီးပါတယ
်ဒါပေမ
ဲ့သူတို့ရအေးအေးအရန်ထောက်ခံတဲ့အခါကျတော့ဒီစစ်ပွဲကြီးကဆက်ပြီးတော့ဖြစ်နေဦးပါမယ်ဒါကျွန်တော်ယူသားမြင်တာပါ
ဟုတ်ကဲ့ပါကျွန်တော်တို့သောတာရှင်တွေရှိပါသေးတယ်တောက်တယောက်ဦးစိုးဝေကိုဖိတ်ခေါ်ပါမယ်ဦးစိုးဝေလူရင်းတူရှင်ဆွေးနွေးပါခင်ဗျဟု
တ်ကဲ့ဟုတ်ကဲ့အချိန်ကြီးရတော့ဗျာကျွန်တော်တို့အစီအစဉ်ပြောလာတဲ့စကားပုံလို့ပေါ့ဒီကူဆိုင်လေးဆရာကြိုက်လေးဆိုတာပေါ့ဒီလိုအခုမျိုးရောက်တာပေါ့နော်ဒါရှင်းစကားပါဆောစောကဆရာတော်ဥပညာပြောတာကိုတော့ကျွန်တော်နည်းနည်းကန့်ကွက်တပည့်တော်နည်းနည်းကန့်ကွက်ရပါလိမ့်မယ်။ဘာကြောင့်လဲဆိုရင်ရခိုင်သားချက်တဲ့ဝင်းရုပ်ဦးကဘူးအမိန့်နဲ့တွားနေရတာမဟုတ်ပါဘူးခင်ဗျာ။နှစ်ထောင်ချီဖွဲ့စည်းဖို့မရ။အဲစီမံနေရတာဆိုတာကိုတပည့်တော်ကန့်ကွက်ပြီးတော့ရှောက်ဆိုပါရယ်။နောက်ပြီးကိုခိုင်စိုးကိုကျွန်တော်ပြောချင်တာကကျွန်တော်ကိုစိုးရရလေရခိုင်သားအဖြစ်ပါကိုခိုင်တို့နောက်ကျုံ EU မေးကြည့်လိုက်ပါ88မှာပြတ်တက်ထောင်းငယ်ချက်ရိုက်တက်လောကပေးခေါ်မြေပြီးတင်းတဲ့အခါမှာအေးအေးကောင်းဆောင်တွေဘာလို့နေကြလဲလို့ကျွန်တော်ပြောချင်တာကတော့အဲ့ပေါ့တက်မတော်အပါဝင်လက်နက်ကင်ကောင်းဆောင်အားလုံးဟာစစ်တပ်ရင်းငင်းကြတာကြပါပြီသူတို့မချစ်တတ်ပါဘူ
းဟုတ်ကဲ့
ဒါကြောင့်မြန်မာနိုင်ငံငင်းကြမှုတကူစစ်ထောင်းချစ်ဖွဲ့စည်းမှုဥပဒေကိုပြင်မှငင်းကြပါလိမ့်မယ်ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကုစိုးဝေကျေးဇူးဦးစိုးဝေကျေးဇူးပါခင်ဗျာနောက်တစ်ယောက်ကကျွန်တော်တို့လှိုင်းသားယာက AMP ပါတီရဲ့လူငယ်အဖွဲ့ခွဲဒုတိယခေါင်းဆောင်ကိုစန်းလေးပါကိုစန်းလေးလူရင်းတို့ရှင်းဆွေးနွေးပါခင်ဗျာကိုစန်းလေးမရှိပါဘူးခင်ဗျာကျွန်တော်တို့လှိုင်းသားယာကပဲကိုစောဦးစောအတူရှိပါတယ်စောအတူဆွေးနွေးပါခင်ဗျာ
ဟုတ်ပါရဲ့
ကျွန်တော်ကတော့ပြောချင်တာကတော့တူပဲပြောလို့ရပြာကျွန်တော်တို့မြန်မာပြည်ကဒီတွင်းစစ်ကြီးကလည်းနှစ်ပေါင်းကြာရှည်စွာကြာနေပါပြီ။နော်အခုသူတို့ဒီပြည်တွင်းစစ်ကြီးကိုငြင်းချမ်းဖို့ကလည်းသူတို့21ပြည်လုံးကိုသူတို့ဆောင်ရွက်နေပါတယ်လှုပ်ဆောင်နေပါတယ်ဒီ21ပြည်လုံးကြီးမှလည်းဆယ်ခွက်တော့ရေးထိုးထားပါတယ်ဆယ်ခွက်ရေးထိုးထားပြီးတော့ကြံတဲ့ခွက်တွေကိုတိုက်နေပါတယ်ပြီးတော့ဒီကြံတဲ့ခွက်တိုက်နေတဲ့အတွက်ကြောင့်မို့ဒီပြည်တွင်းစစ်ကြီးကရှေ့ဆက်ပြီးတော့ကောင်းမှုပါတော့မမြင်တော့ဘူးသို့တော့တို့ပြည်ရဲ့အတွက်ကြောင့်မို့ကျွန်တော်ပြောလိုတာကလက်ရှိအာဏာရှိတဲ့အစိုးရလက်ရှိတပ်မတော်တွေလည်းကသူတို့အနေနဲ့ကသူဘယ်လိုလုပ်အောင်လဲဆိုရင်သူတို့ကိုအနေနဲ့ကသူတို့ပြည်တွင်းစစ်ကိုရပ်ဆိုင်းဖို့ကသူတို့အင်မတန်မှဟိုကစိတ်ကို
ဖြစ်ရောဆိုတော့
လက်ရှိအာဏာရှိစစ်တပ်ကလည်းသူတို့ကနေပြီးတော့အပြစ်ခရက်ဆဲတနည်းအပြစ်ခရက်ဆဲပြီးလှုပ်ဆောင်ပြီးတော့နလတကြိမ်ဆွေးနွေးဒီဆွေးနွေးမဲ့အပြစ်ခရက်ဆဲရပြီးတဲ့အရဆဲရတဲ့အချိန်မှာလည်းသူရဲ့2008ခုနှစ်ဥပဒေကို
โอเคဆိုတော့
အမျိုးသားဒီမိုကရေစီကိုပြင်ခိုင်းပြီးတော့
လှုပ်ဆောင်
မှာရပါပဲ
โอเคကျေးဇူးအများကြီးတင်ပါတယ်ဗျာ
ကျေးဇူးပါတယ
်โอเคကျေးဇူးအများကြီးတင်ပါတယ်ကိုတိလဲမှုညီမဆွေးနွေးပါအချိန်သိမ့်မရှိတော့
ဟုတ်ကဲ့ခင်ဗျာကျွန်တော်အမြင်တော့ဒီရခိုင်ပြည်မှာတော့အများကြီးတက်နာဖြစ်နေတာကိုကျွန်တော်တို့တွေ့ရတယ်ခင်ဗျာ။ဘာဖြစ်လဲဆိုတော့နော်အခုဘုတ်ထောက်ကန်မှုနဲ့တွားနေလို့ဒီလိုလှုပ်ဆောင်နေတာဖြစ်ပါတယ်ခင်ဗျာ။တရားလှုပ်ဆောင်တယ်လို့ကျွန်တော်တို့ပြောမှာဖြစ်ပါတယ်ခင်ဗျာ။ရခိုင်ပြည်ကတော့ကျွန်တော်တို့များနော်စစ်တပ်ကမတရားလှုပ်တယ်ဆိုရင်နိုင်ငံတော်ကိုပြေးမရမယ်ဗျာ။နိုင်ငံတော်ဒါမှနိုင်ငံတော်ကသိမှာမဟုတ်ဘူး။ဒီလိုလိုက်ပြေးရတော့တွားတာအများအားဖြစ်နေတတ်ဆက်နေမှာပဲဗျာ
။ဟုတ်ကဲ့။ဦးလာဆိုရင်ကျွန်တော်တို့မင်းနေဝစီလောက်ဦးလာဆိုနဲ့ဦးစီသူအောင်မြင်းနဲ့ရပါမယ်။ဆိုတော့ဦးလာဆိုနောက်ဆုံးအချုပ်အနေနဲ့ပြောပါဦးလာဆိုကဒီကိစ္စကိုစိတ်လျှော့လိုက်ပြီလား။
ဟုတ်ဘူးကျွန်တော်စိတ်ချော့တာမဟုတ်ဘူးလှုပ်တင်လှုပ်ထိုက်တဲ့လူတွေပြောတင်ပြောထိုက်တဲ့လူတွေမပြောလို့ပြောနေတာနောက်တစ်ခုကဒီပြဿနာကရခိုင်ပြဿနာကြောင့်ကျွန်တော်ပြောတာမဟုတ်ဘူးရခိုင်ပြဿနာမှာအဲ့ဒီဗန်ဂလီ6သိန်းကိစ္စ9သိန်းကိစ္စ7သိန်းကိစ္စပမာပြည်ကိုအမြင့်ထက်တယ်လို့ဖြစ်မဲ့ OIC ကိစ္စနော်ကျွန်တော်တို့အဲ့ဒီ ICJ ကိစ္စတွေရှိသေးတယ
်အ
ဲ့ဒါကိုလည်းထက်သွင်းစဉ်းစားရမှာ
ဟုတ်ပါတယ်ရခိုင်ကိစ္စ
ပြဿနာကိုရှင်းဖို့အတွက်ပမာရီသဘောထားမကြည့်ဘူးဆိုရခိုင်ပြည်တက်မှာမဟုတ်ဘူးကျွန်တော်တို့ဟိုမငြိမ်းရလို့မဖြစ်ဘူးဆိုတော့ပြောလို့တိုက်ပြီးအကုန်လုံးပျောက်သွားလိမ့်မယ်အဲ့ဒါပဲ
ဟုတ်ကဲ့ပါတ
ော့ရခိုင်ကိစ္စတခုပြောတော့ဘူးပြည်တော်စုကိုရှစ်လို့ပြောနေတာ
ဟုတ်ပါတယ်ဦးစီသူအဦးလာဆိုကိုစီသူအချုပ်ပြောပါစက္ကန့်လောက
်အဲကျွန်တော်ပြောချင်တာတခုကတော့ဒီမှာကွနအေတပ်ဖွဲ့ကရခိုင်ပြည်ထောင်နိုင်ငံကိုသူတို့တွားကျင်နေတယ်ဆိုရင်ဒီဘက်ကအနော်ထားအလောင်းခရဘင်းအောင်ဖြစ်တွားကျင်နေတယ်ဗမာတပ်မတော်နဲ့သူတို့ဆိုရမှာပဲ27ရာစုဒီပင်လုံညီလာခံနဲ့တစ်ဆက်ငင်းရတဲ့တိုင်းပြည်ကိုတွားကျင်တဲ့ဒီ NLD အစိုးရနဲ့တော့အထုတွေဒါဝေးကွာဥပမာဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျ
ာ။ဟုတ်ကဲ့ပါခင်ဗျာ။ပင်နိုင်ဆွေးနွေးပြီးဦးလာစောဦးစီသူအောင်မြင့်အားကြုံးမဲ့ဆွေးနွေးကြတဲ့သောတာရှင်တွေနားဆင်တဲ့သောတာရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်။နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတော့ပေါ့ခင်ဗျာ။
စီစဉ်တင်ဆက်သူကိုကြကြောသိန်းနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။စနေညချမ်းရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလှည့်ပြောပြပေးပါရှင
်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်ကမ္ဘာလက်ခီးသွားသူပြည်သင့်နိုင်ငံပါရီမြို့မှာသိမ်းဆုံးသွားပါတယ်။အသက်80အရွယ်အရီတရုတ်အမျိုးသားဟာကိုရိုနာဗိုင်းရပ်စ်ကြောင့်ဥရောပမှာသိမ်းဆုံးခဲ့တဲ့ပထမဆုံးလူနာလည်းဖြစ်ပါတယ်။အာဖရိကတိုက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ပထမဆုံးလူနာကိုတော့အီဂျစ်နိုင်ငံမှာတွေ့ရှိထားပါတယ်။ဒီအတောအတွင်းမှာပဲတရုတ်နိုင်ငံကလည်းနှစ်တကူအပြီးအနေနဲ့အရက်ကနေတရုတ်နိုင်ငံဘီဂျင်းမြို့တော်ကိုရောက်လာကြတဲ့သူဘသူမဆိုကိုယ့်ဘာသာ14ရက်ကြာတီချခွဲပြီးတော့နေကြရမယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့အစိုးရကထုတ်ပြန်လိုက်တဲ့ဒီအမိန့်ကိုမလိုက်နာမဖြစ်မနေလိုက်နာရမှာဖြစ်ပြီးတော့မလိုက်နာတဲ့သူတွေကိုတရားဥပဒေအရအရေးယူမယ်လို့လည်းနိုင်ငံပိုင် Daily Beijing Daily သတင်းကကြေညာသွားပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးတော့ပြန်ကောင်းလာတဲ့သူတွေအနေနဲ့တခြားရောဂါကူးစက်ခံရသူတွေကိုရောဂါပြောက်အောင်ကူးတတဲ့နေရာမှာအချောက်ကိုဖြစ်စေဖို့သွေးလူကြဖို့တိုက်တွန်းလိုက်ပါတယ်။နေပြန်ကောင်းလာတဲ့သူတွေအနေနဲ့သူတို့ရဲ့အဖိုးတန်လာတဲ့သွေးတွေကိုလုပြီးတော့လူတွေသေစေတဲ့အခြေဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့တခြားသူတွေကိုကယ်တင်မလို့ဝူဟန်မြို့ဂျင်းယင်တန်ဆင်အိုရဲ့ပြောကြားချက်ကိုကိုးကားပြီးတော့တရုတ်အစိုးရပိုင်းစင်ဟွာသတင်းကကြေညာပါတယ်။ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတိချခွဲပြီးစစ်ကတ်ထားတဲ့ Diamond Princess စင်ကန်တင်မဘောကအမေရိကန်နိုင်ငံသား Key Terry ကိုလိန်လှုပ်ပြီးတော့ပြန်ခေါ်မယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဒီတင်မဘောဟာတရုတ်နိုင်ငံပြည်ရင် Coronavirus ကူးစက်ခံရသူအများဆုံးရှိတဲ့နေရာလေးဖြစ်ပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Dexter Wilderet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်တနင်္ဂနွေနေ့မနေ့ခင်း6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.